Welcome to the Voice of America in Burmese.
Minglam na kemasa. Washington Review American Tangani. 2020 July 15 ye. Bodupu ni manakin season rwe go Myanmar Sanor Jin manak 6 nai ga ni 9 nai thi. Line kilometer 2440 ne 51. Line kilometer 190 ro ga ni thot lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှောင့်တိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနှာခေါင်းဆီးတက်တာကိုပြည်သူတာဝန်အနေနဲ့လှုံ့ဆော်ဖို့အမေရိကန်ထိပ်တန်းဆေးပညာရှင်တွေကပြောဆိုနေကြသလိုဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာတော့အများပိုင်းအဆောက်အဦတွေအတွင်းနှာခေါင်းဆီးတက်ဆင်ကြဖို့နှိုးဆော်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်္ဂါနေ့အထိဆိုကမ္ဘာတလောမှာလူပေါင်း73သန်းကျော်ကိုကူးစက်နေပြီးသေဆုံးရသူက6သိန်းနီးပါးရှိနေပြီလို့ American John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ3သန်းကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူက1သိန်း300ကျော်ရှိနေပါတယ်။ Florida ပြည်နယ်မှာတော့တစ်နှစ်အတွင်းဒီရောဂါအကူးဆက်ခံရသူသေဆုံးသူဟာအင်္ဂါနေ့မှာ132ယောက်ဖြစ်သွားပြီးပြီးခဲ့တဲ့သတင်းပတ်တုန်းကစာရင်းတင်ထားတာတွေပိုးပြီးများသွားတာပါ။ Corona virus ရောဂါကူးစက်မှုတိုးလာနေပြီးအခြေအနေကအရေးကြီးတဲ့အချိန်ကိုရောက်နေပြီပေါ့။နှာခေါင်းဆီးတက်ဆင်ရေးကိုပြည်သူတာဝန်တရအနေနဲ့လှုံ့ဆော်တဲ့လို့ CDC အကြီးအကဲဒေါက်တာရောဘတ်ရက်ဖီးနဲ့ဆေးပညာရှင်နှစ်ဦးတို့ကဆေးပညာစာဆောင်မှာအင်္ဂါနေ့ကရေးသားခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကဇူလိုင်24ရက်ကစပြီးအားလုံးနှာခေါင်းဆီးတက်ဆင်ကြဖို့အကြေညာခဲ့တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းလူတွေခက်ခွာခွာနေဖို့လမ်းညွန်ချက်ကိုမလိုက်နိုင်တဲ့အတွက်ဒီရောဂါပြန့်ဖြစ်လာမှာကိုစိုးရိမ်တာကြောင့်ဩဂုတ်လ10ရက်နေ့ကစပြီးနှာခေါင်းဆီးတက်ဆင်မှုလူကြောင်းပြောပါတယ်။ American ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးပြည်ထောင်စုအစိုးရရဲ့တေးရန်ဖြစ်တံစီရင်မှုကိုအင်္ဂါနေ့မှာပြုလုပ်လိုက်ပါတယ်။ဒီသတင်းပတ်ထဲမှာတေးရန်ဖြစ်တံချခံမဲ့သူ3ဦးနဲ့ရှေ့လာတဲ့မှာချခံမဲ့သူ2ဦးတို့အတွက်အောက်တရားရုံးကတားမြစ်မိန်ထုတ်ထားတာကိုတရားရုံးချုပ်ကအင်္ဂါနေ့မနက်ပိုင်းမှာပဲကန့်ကွက်မဲ9မဲထောက်ခံမဲ4မဲနဲ့ပယ်ချခဲ့တဲ့နောက်ပထမဦးဆုံးတစ်ယောက်ကိုတေးရန်ပစ်ပေးခဲ့တာဖြစ်ပါတယ်။Dennis Lewis Lee ကိုတရားရုံးကအမိန့်ချပြီးနိုင်ပိုင်းအတွင်းမှာပဲ Indiana ပြည်နယ် Federal ကျင်းတောင်မှာအပြင်စိတ်ငြိမ်စေ Pedro Barbita နဲ့အဆုံးစီရင်ခဲ့တာပါ။သူဟာ1996ခုနှစ်တုန်းကအသက်8နှစ်အရွယ်သမီးငယ်နဲ့မိဘ2ပါးစလုံးကိုတတ်ဖြတ်ခဲ့သူဖြစ်ပါတယ်။သူကိုတနင်္လာနေ့ကပြစ်ဒဏ်စီရင်ဖို့ဖြစ်ပေမဲ့ပြစ်ဒဏ်ပေးရမှာတုံးတဲ့နေ့ဟာရှားပါးပြီးရက်ဆက်တဲ့ပြစ်ဒဏ်ပေးမှုဆိုင်ရာအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ရရောက်မရောက်ပြန်ပြီးတုံးတက်ဖို့အတွက်တရားရုံးတွေကိုအချိန်ပေးတဲ့အနေနဲ့ Federal တရားသူကြီးတဦးကမကွတ်မြက်ခင်အချိန်ပန်းတွင်မှာပဲကနဦးတမ်းမြင့်မြင့်ထုတ်ခဲ့တာဖြစ်ပါတယ်။တေရန်ချခံရသူ၄ဦးစလုံးရဲ့ရှေ့နေတွေကဒီဆေးဟာအသက်ရှူလမ်းကြောင်းကိုထိခိုက်စေပြီးရေနစ်တာဒါမှမဟုတ်အသက်ရှူကျက်တာလိုမျိုးခံစားစေရတဲ့ဆိုပြီးကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ Britain နိုင်ငံရဲ့မြန်နှုံးမြင့် Mobile Phone ကုန်ရဲ့အတက်အတွက်တရုတ်ရဲ့ Huawei ဆက်သွယ်ရေးဆက်ကရီယာကုမ္ပဏီရဲ့အခန်းကဏ္ဍကိုဗြိတိရှ်အစိုးရကကန့်သက်ပိတ်ပင်လိုက်ပါတယ်။အခုလိုကန့်သက်ပိတ်ပင်ကြောင်းဗြိတိန်ယဉ်ကျေးမှုဝန်ကြီးအော်လီဗာဒေါဒန်ကအင်္ဂါနေ့မှာလွှတ်တော်မှာပြောကြားခဲ့တာပါ
။ The government agrees with the National Cybersecurity Centre's advice. The best way to secure our networks.
ဗြိတိန်ရဲ့ 5G ဖုန်းရိပ်ကိုထူထောင်ရမှာ Huawei ဆက်ကရီယာကိုမတုံ့တော်တာဟာကိုယ့်ရဲ့လုံခြုံရေးအတွက်အကောင်းဆုံးဖြစ်မယ်ဆိုတဲ့နိုင်ငံတော်ဆိုင်ရာလုံခြုံရေးဗဟိုဌာနရဲ့အကြံပေးချက်ကိုဗြိတိန်အစိုးရအနေနဲ့သဘောတူပါတယ်လို့ပြောသွားတာပါ။ဒါအပြင်ဗြိတိန်ဆက်သွယ်ရေးအော်ပရေတာတွေအနေနဲ့ဗြိတိန်နိုင်ငံရဲ့ 5G ကွန်ရက်အတွက်လက်ရှိသုံးနေတဲ့ Huawei ဆက်ပစ္စည်းတွေကို2029ခုနှစ်မှာအပြီးဖယ်ရှားပေးရမှာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်။အခုလိုဗြိတိန်ရဲ့ဆုံးဖြတ်ချက်ဟာဗြိတိန်တို့နှစ်နိုင်ငံဆက်ဆံရေးအတွက်ကျေပြန့်တဲ့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်လို့ Huawei အနေနဲ့အနောက်နိုင်ငံတွေရဲ့ထောက်ခံမှုဆုံးရှုံးသွားနိုင်တယ်ဆိုတာလည်းပြတယ်။ဇူလိုင်လ14ရက်အင်္ဂါနေ့ကပြင်သစ်နိုင်ငံပါရီမြို့ကောင်းကင်ပြည်မှာအပြာဖြူနဲ့အနီရောင်မီးခိုးတန်းတွေအမိကနေထုတ်လွှတ်နေတဲ့တိုက်ချက်လေရင်တွေပြန်ဝဲဂုံပြုပြီးပြင်သစ်အမျိုးသားနဲ့ Bastille Day ကိုကျင်းပခဲ့ကြပါတယ်။ဒီနေ့ပြင်သစ်နိုင်ငံရဲ့အမျိုးသားနဲ့ပွဲတော်ကိုကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်တဲ့တရေကောင်းတွေကိုဂုံပြုတဲ့အနေနဲ့ကျင်းပတာဖြစ်ပြီးဂုံပြုခံရသူတွေထဲမှာအရေးပေါ်လူနာရင်းကားမောင်းသူတွေ၊စူပါမားကတ်ငွေရှင်းကောင်တာကဝန်ထမ်းတွေ၊စာပို့လုပ်ငန်းလုပ်သားတွေနဲ့အရေးပေါ်လူနာပြည့်စုံသူတွေပါဝင်ပါတယ်။စစ်တပ်ကိုမင်းငုံးပြောကြတဲ့အစင်လာကိုသမရအီမန်နျူအယ်မေခရွန်ကပွဲတော်မတိုင်ခင်တနင်္လာနေ့မှာပြုလုပ်ခဲ့တာဖြစ်ပြီးဒီပွဲတော်ကနေနိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးတွေပေးဖို့ဖြစ်ပေမဲ့လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ပြည်သူတွေသတိကြီးကြီးထားပြီးနေကြဖို့ပန်ကြားခဲ့တာပါ
ှင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။ Very American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုကျွန်တော်ရမထုံးကဆက်လက်ကြီးညာပေါ်ပါမယ်။မြန်မာနိုင်ငံထဲမှာမွေးစေဝါနေနေမှုတွေကိုတိုးမြင့်ပြုလုပ်လာပြီးတဲ့နောက်ထိုင်းနိုင်ငံထဲကိုမွေးစေတွေအမြောက်အများဝင်ရောက်လာတဲ့ကြောင့်ဒီနှစ်ထဲ ice methamphetamine စိတ်ကြွမွေးစေအများအပြားဖမ်းဆီးရမိခဲ့တယ်လို့ထိုင်းနိုင်ငံမွေးစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ရုံး ONCB အတွင်းဝန်ချုပ်လီယွန်တမ်စရီစုကပြောပါရယ်ပြီးခဲ့တဲ့စနေနေ့ကဆူရတ်တာနီနယ်မြေကစစ်ဆေးဂိတ်တစ်ခုမှာ၆ဘိန်းတက်ထရက်ကားတစ်စီးကိုရှာဖွေစစ်ဆေးတဲ့အခါမှာခရစ်စတီမက်ဆေးပြားတွေကိုရှာဖွေတွေ့မိခဲ့တာကအခုနောက်ဆုံးရှာဖွေတွေ့ရှိခဲ့မှုတွေတဲကတစ်ခုဖြစ်တယ်လို့ညင်ကြားမှုချုပ်နီယွန်ကပြောပါရယ်အဲ့ဒီထရက်ကားပေါ်တင်လာတဲ့နွားချိတ်အိတ်တွေအောက်မှာခရစ်စတီမက်စိတ်ကြွစီစုစုပေါင်းကီလိုဂရမ်1200ရှိတဲ့အိတ်40ကိုရှာဖွေတွေ့ရှိခဲ့တာပါဒီနေ့အစောပိုင်းကစပြီးမြန်မာနိုင်ငံနဲ့တည်နှဲမှုတွေတိုးမြင့်ပြုလုပ်လာတာနဲ့ COVID-19 ရောဂါပြန့်နှံ့တာကိုတားဆီးဖို့အသွါလာပိတ်ပင်တားမြစ်ချက်တွေချထားခဲ့တာကြောင့်မွေးစေဝါတူလောင်မှုပမာဏပုံမောများပြားလာခဲ့တာလည်းဖြစ်ပါတယ်။အခုတော့တားမြစ်ချက်တွေလျှော့ချပေးလာတာနဲ့အများမွေးစေရောင်းဝယ်ဖောက်ကားသူတွေဖြန့်ပြည့်ရေးလုပ်ငန်းတွေကိုပြန်လည်ဆက်တင်လုပ်ကိုင်လာနေတာလည်းဖြစ်ပါတယ်။ထိုင်းထောက်လိုင်းရေးစီမံချက်တွေအရ2020ပြည်နှစ်ဗန္ဒာရေးနှစ်အစမှာခရစ်စတီမတ်စိတ်ကြွစေဆက်ရတန်ပမာဏရှိတဲ့တည်ယူပို့ဆောင်မှု18ကြိမ်ရှိခဲ့တယ်လို့ Bangkok Post သတင်းစာကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလွန်တာနောက်ထပ်တစ်ယောက်တိုးတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ338ယောက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့အတွင်းတက်ခွဲနမူနာပေါင်း996ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ်တူအတည်ပြုခဲ့တာလို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ည7နာရီကသတင်းထုတ်ပြန်ထားပါတယ်။အခုယောဂတွေ့ရှိခဲ့သူအသက်38နှစ်အရွယ်မျိုးသမီးက UAE နိုင်ငံကပြန်လာတာဖြစ်ပြီးအသွါအလာကန့်သက်ထားသူလည်းဖြစ်ပါတယ်။မလနောင်ပိုင်းကစလို့မနေ့ကညနေပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာတက်ခွဲစမ်းသပ်စစ်ဆေးမှု9000ခွဲနီးပါးပြုလုပ်ခဲ့တာပါ။ယောဂတွေ့ရှိသူ338ယောက်ထဲကပိုးကင်းစင်သွားသူက261ယောက်နဲ့သေဆုံးခဲ့သူက6ယောက်ရှိပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကူးစက်ဖြစ်ပွားမှုနှုန်းဆက်လက်မြင့်မားနေဆဲဖြစ်တာကြောင့် Social Distancing လူချင်းခွာခွာနေဖို့အပါအဝင်လူစုလူဝေးဆိုင်ရာပေးတာမင်းချက်တွေနဲ့နှာခေါင်းစိတ်တက်ဆင်မှုအချက်တွေကိုလည်းဆက်လက်လှုပ်ဆောင်ကြဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အာဏာပိုင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးရောဂါပိုးကူးစက်ခံရသူလူနာတွေကိုတိတ်တဆင်းရှာဖွေသွားမယ်လို့ပြည်ထောင်ဝန်ကြီးအက်ဒဝါဒိုအာမျိုးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်မှုနဲ့အသေးအပြောင်တို့မြင့်တက်နေပြီးနိုင်ငံတွင်းနေရာတချို့မှာတင်းကျပ်တဲ့အသွါအလာကန့်သတ်ချက်တွေပြန်ချထားချိန်မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ကိုရက်ကွယ်ဝင်းချက်မှာယောဂကုသတာကိုတွေ့ရင်လည်းအကြောင်းကြားကြဖို့ဝန်ကြီးအာနိုကတိုက်တွန်းထားပြီးယောဂကုသထားသူတွေအနေနဲ့ပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ရင်ထောက်တန်းချမှတ်မယ်လို့လည်းသတိပေးထားပါတယ်။ဒီတစ်ပတ်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့တရက်တဲယောဂကုသမှုနှုန်းကအရှိတောင်အရှာဒေသရဲ့အမြင့်ဆုံးစံချိန်ကိုရောက်ခဲ့သွားပြီးစေယုံတွေမှာလည်းလူနာဥယျာဉ်တရှိန်တိုးတိုးတက်သွားတာကြောင့်အခုလိုတင်းကျပ်တဲ့စည်းကမ်းတွေချမှတ်လာတာပါ။အသွားအလာနဲ့စီးပွားရေးလုပ်ငန်းတွေကိုဇွန်လတစ်ရက်နေ့ကဖြေလျှော့ပေးပြီးနောက်ပိုင်းကူးစက်မှုနှုန်းကသုံးဆမြင့်တက်လာတာလည်းဖြစ်ပါတယ်။ယောဂကူးစက်ခံရသူတွေလောတဲ့ဝန်ဆောင်မှုအပြည့်စုံမရှိဘဲအိမ်တွေမှာတီးခြားခွဲခြားခံရတာမျိုးမဖြစ်စေချင်တာကြောင့်သူတို့ကိုတရင်တက်ဆင်းလိုက်ရှာပြီးတီးခြားခွဲဆောင်ကြည့်တဲ့နေရာမှာထားမှာလို့ဝန်ကြီးအာနုကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစောပိုင်းတုန်းကတော့ယောဂလက္ခဏာမပြင်းထန်ရင်အိမ်ဒီမှာပဲနေပြီးတိကျခွဲကြနေကြဖို့တိုက်တွန်းထားခဲ့တာပါအခုတော့တိန်တဆင်းလိုက်ရှာမဲ့စီမံချက်နဲ့ပတ်သက်ပြီးဝန်ကြီးအာနိုက2019ခုနှစ်ယောဂဆောင်ကြည့်သတိပေးပို့ချက်ဆိုင်ရာဥပဒေကိုကိုးကားပြီးကာကွယ်ပြောကြားထားသလိုပြည်ထောင်ဝန်ကြီးဌာနအတွင်းဝန်ဂျနသန်မာလာယာကလည်းတချို့လူနာတွေကထွက်ပြေးနေကြလို့အခုလိုလှုပ်ဖို့လိုအပ်တာလို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာ COVID-19 ကူးစက်သူ 9,800 ကျော်နဲ့သေဆုံးသူ 1,600 ကျော်ရှိပါတယ်ခင်ဗျာနိုင်ငံရဲ့သုံးပုံတစ်ပုံလောက်ရေပေးတံခံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တချို့နေရာဒေသတွေမှာရေပိုကြီးလာနေတာကြောင့်လူပေါင်းတန်းကျော်ရေလွတ်ရာကုန်းမြင့်တွေစီကိုထွက်ပြေးသူကထွက်ပြေးမပြေးနိုင်တဲ့သူတွေကပိတ်မိနေကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့စစ်နာရှင်ဝန်ထမ်းတွေကပြောပါတယ်။အင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ကခရိုင်20မှာအဓိကမြစ်ကြီးတွေရဲ့ရေမျက်နှာပြင်မြင့်တက်နေပြီးနိုင်ငံအလယ်မြောက်ပိုင်းမှာဘူမီပူထရာမြစ်ကပုံမှန်ထက်16လက်မှမြင့်တက်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဖာရုခ်အာမက်က AFP သတင်းဌာနကိုပြောပါရယ်။ပြီးခဲ့တဲ့လကတည်းကရေစကြီးတာဖြစ်ပြီးတခဏရေကျသွားပြီးတဲ့နောက်အခုလိုပိုဆိုးလာတာလည်းဖြစ်ပါရယ်။ နိုင်ငံရဲ့အနောက်မြောက်ဘက်နဲ့အလဲပိုင်းမှာရေပြင်းထန်လောလောဆယ်သက်တာပွဲမရှိသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်ရေလွှမ်းမိုးမှုခန့်မှန်းသတိပေးဌာနကခန့်မှန်းထားပါတယ်။အဲ့ဒီဌာနကမိုးလေဝသပညာရှင်တို့ကတော့ဒီနေ့ရေကြီးမှုကဆယ်စုနှစ်အတွင်းအဆိုးဆုံးဖြစ်နိုင်တယ်လို့ AFP သတင်းဌာနကပြောပါတယ်။လာမယ့်ရက်တွေမှာလည်းဘင်္ဂလားဒေ့ရှ်တနိုင်ငံလုံးမှာမိုးကြီးမှာဖြစ်လို့အခြေအနေကပိုဆိုးလာနိုင်ပါတယ်။လာတူပဲအိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအာတန်ပြည်နယ်နဲ့နီပေါ်နိုင်ငံတွေမှာလည်းမုတ်တုံမိုးကြီးတဲ့ရေပေးတံခံစားနေရပါတယ်ခင်ဗျ။ဗိုလ်တော်နဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ
။ဗိုလ်တော်ကနေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်အတန်လှမ်းနေပါတယ်။ဒေါမ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရအနေနဲ့သူတို့လက်ရှိရပ်တည်နေရတဲ့အနေအထားကိုကဘာကပုံမှန်နားလည်စေဖို့ဆိုရင်တကားတွေဖွင့်ထားဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့သောမတ်စ်အန်ဒရူးစ်ကပြောကြားလိုက်တဲ့အကြောင်းတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ဇူလိုင်လ13ရက်နေ့ကလူခွင့်ရေးကောင်စီမှမစ္စတာအန်ဒရူးစ်ရဲ့ပထမဆုံးကြိမ်အစီရင်ခံပြောကြားခဲ့တာနဲ့ဒီပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ပါဝင်အဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုကောက်နှုတ်တင်ပြမှာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာဇူလိုင်လ13ရက်နဲ့14ရက်နှစ်ရက်ကြာပြုလုပ်ခဲ့ပါတယ်။မစ္စယာဟီလီရဲ့နေရာမှာအတိတ်ခန့်အပ်ခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကသူ့ရဲ့ပထမဆုံးအကြိမ်လူခွင့်ရေးကောင်စီမှာအစီရင်ခံပြောကြားရမှာနိုင်ငံတကာအနေနဲ့မြန်မာအစိုးရရပ်တည်နေရတဲ့အနေအထားကိုနားလည်ဖို့ဆိုရင်အကောင်းဆုံးနည်းလမ်းကတော့တကားတွေဖွင့်ထားဖို့ပဲဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ And the best way to communicate that the government of Myanmar wants the world to understand its positions.
မြန်မာဆိုရအနေနဲ့ကဘာကသူ့ရဲ့ရက်တည်နေရတဲ့အနေအထားသူ့ရဲ့အမြင်ရှုထောင့်တို့ကိုနားလည်စေချင်တယ်ဆိုရင်အကောင်းဆုံးကတော့ကိုယ့်ရဲ့တကားတွေကိုဖွင့်ထားဖို့ပဲဖြစ်ပါတယ်။ကိုယ့်ကိုဝေဖန်စိန်ခေါ်နေသူတွေကိုတော့တကားဖွင့်ထားပေးပါလို့သောမတ်စ်အန်ဒရူးစ်ကပြောသွားတာပါ။ဒါအပြင်လူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တာဝန်ပေးရခြင်းမခံရခင်လအတန်ကြာကာလကမြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာတည်ထောင်ဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်း Mr. Andrews ကပြောပါရယ်။အဲ့ဒီမှာမြန်မာကိုနိုင်ငံတကာကနားလည်ဖို့ဆိုရင်စကလုံးတွေထက်လက်တွေ့အလုံးနဲ့တက်တေပြတာကပိုပြီးထိရောက်မှုရှိကြောင်းအကြံပေးခဲ့တယ်လို့သူကဆိုပါရယ်။မြန်မာရေးမှာသူအဓိကထိကပ်မဲ့နည်းလမ်းတစ်ခုနဲ့ပတ်သက်လို့လည်းThomas Andrews ကအခုလိုပြောသွားပါတယ
် First I come to this position with humility and a commitment to what I believe
ပထမအဦးဆုံးကိုကိုကိုနှိမ်ချထားမှုနဲ့အတူကျွန်တော်ယုံကြည်မှုအပေါ်ခိုင်မာတဲ့တန်ဓေဌာန်နဲ့ဒီတာဝန်ကိုထမ်းဆောင်ရမှာဆက်ဆံရေးအတွက်အဓိကအရေးကြီးဆုံးအစိတ်ပိုင်းဖြစ်တဲ့နားထောင်ဖို့ဆိုတဲ့အချက်နဲ့ဆောင်ရွက်သွားမှာပါလို့Thomas Andrews ကပြောပါတယ်ဒုတိယအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်ဖို့အတွက်အပြည့်အဝလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်ဓေဌာန်နဲ့ဒီတာဝန်ကိုထမ်းဆောင်မှာဖြစ်တယ်လို့ Thomas Andrews ကဆိုပါတယ်ဒီအတွက်တာဝန်ယူမှုနဲ့အတူလူခွင့်ရေးချိုးဖောက်ခံရသူတွေချိမ့်ချောက်ခံရသူတွေကိုအကာအကွယ်ပေးရေးအမှန်တရားကိုထုတ်ဖော်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်အဖြစ်ခန့်အပ်ခံရတဲ့ပထမဆုံးနေ့မှာပဲမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့နဲ့ဆက်ဆက်ဆွေးနွေးနားထောင်မဲ့အခွင့်အလမ်းရရှိရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တယ်လို့လည်းသောမတ်စ်အန်ဒရူးစ်ကပြောသွားပါတယ်ဒါအပြင်သူအဓိကထားဆောင်ရွက်မဲ့အချက်တွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြမဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဆက်ပြီးဖြစ်မလားမဖြစ်ဘူးလားဆိုတာမေးခွန်းထုတ်เสียဖြစ်နေတဲ့အတွက်ဒီအပေါ်မှာသူ့အနေနဲ့စောင့်ကြည့်လေ့လာအစဉ်ခံတင်ပြမှာဖြစ်တယ်လို့မြမစစ်တပ်အနေနဲ့ရွေးကောက်ခံအရတအစိုးရအုပ်ချုပ်မှုအောက်မှာတာဝန်ခံမှုတာဝန်ယူမှုရှိမရှိဆိုတာတွေကိုလည်းသူ့အနေနဲ့လေ့လာစောင့်ကြည့်သွားမှာဖြစ်ပြီးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာရိုဟင်ဂျာတွေအပါအဝင်မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရမရဆိုတဲ့အချက်ကိုလည်းစောင့်ကြည့်သွားဖို့ရှိကြောင်းသောမတ်စ်အန်ဒရူးစ်ကပြောပါတယ်။သောမတ်စ်အန်ဒရူးစ်ရဲ့အစီရင်ခံပြောကြားချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြန်ပြီးတုံ့ပြန်ရမှာ
The general elections will be held on 8 November 2020. အထွေထွေရွေးကောက်ပွဲကို2020ပြည့်နိုဝင်ဘာလ10ရက်မှာကျင်းပမှာဖြစ်ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာကရွေးကောက်ပွဲဆိုင်ရာလေ့လာသူတွေပါဝင်လေ့လာနိုင်ဖို့လည်းဖိတ်ခေါ်ထားပါတယ်။ရွေးကောက်ပွဲကျင်းပရေးအတွက်လွတ်လပ်ပြီးတရားမျှတရေးအများယုံကြည်လက်ခံနိုင်ရေးပွင့်လင်းမြင်သာမှုရှိစေရေးနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့စန္ဒနဲ့မဲရလက်တစ်ထက်တည်းဖြစ်စေရေးစတဲ့အခြေခံမူဝါဒ၅ချက်ချမှတ်ထားပါတယ်လို့တမတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါ။ဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အန်ဒရူးစ်ကိုကြိုဆိုကြောင်းနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုဖို့နဲ့နိုင်ငံတွင်းသွားရောက်ခွင့်ပြုရေးမြန်မာအစိုးရကိုဖိအားပေးပြောကြားခဲ့ပါတယ်။ဇူလိုင်လ13ရက်ကနေ14ရက်နှစ်ရက်ကြာပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲမှာလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်း40နီးပါးကကိုယ်စားလှယ်တွေနဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့တွေကိုစား AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်ရှင်
။ COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေသင်္ဘောအတက်အစင်တာဝန်လွှဲပြောင်းမှုယာယီအစီအမံတွေနဲ့ဆောင်ရွက်နေပေမဲ့အခက်အခဲတွေကြုံနေရစေအခြေအနေကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။စာချုပ်သက်တမ်းပြည့်ပင်လယ်ကူးမြန်မာသင်္ဘောသားတွေနဲ့သင်္ဘောပြန်တက်မဲ့သူတွေအလဲအလှယ်လုပ်တဲ့နေရာမှာအရင်ကရန်ကုန်စစ်ကမ်းနဲ့ဒီစိတ်ကနေတဆင်တခြားနိုင်ငံတွေစီတွားရောက်လို့ရှိပေမဲ့အခုလိုကပ်ရောဂါကာလမှာတော့ပုံမှန်လမ်းကြောင်းအတိုင်းသွားဖို့ကအခက်အခဲရှိနေပါတယ်။ဒီအတွက်လည်းတနင်္သာရီတိုင်းကော့တောင်းစိတ်ကန်းကနေမြမပင်လယ်ပြင်တွင်သင်္ဘောသားတွေအလဲအလှယ်လုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအစီအစဉ်ပေးနေပါတယ်။ကပ်ရောဂါကာလကန့်သတ်ချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေစေဖြစ်တယ်လို့ကပ္တိန်ဦးဝင်းနိုင်ညွန်က VOA ကိုပြောပါတယ်
။အခု quarantine facility မရှိလို့ဆိုပြီးတော့ quarantine facility ရှိတဲ့အခါမှသာလျှင်သင်္ဘောကနေပြီးတော့ crew change လုပ်လို့ရပါမယ်ဆိုပြီးတော့အမိန့်စာထုတ်လိုက်တယ်။ Department of Marine Administration က DMA ပေါ့။ဟောအဲ့ဒါကအခုတော်လေးကိုကြည့်ရထားရတယ်ပေါ့နော်။
ဒီကြောင်းလိုင်းတွေတစ်ပတ်ကို2စီလောက်ပုံမှန်ပြည့်စွဲပေးတာမျိုးပြည်ဝင်ခွင့်ဗီဇအဆင့်ပြည့်စေဖို့တန်တမန်နီးနဲ့အစိုးရကချောင်းဝင်ဖြည့်ရှင်ပေးတာမျိုးနဲ့အစိုးရဘက်ကအကုန်ကြခံစရာမလိုပဲအဆင့်ပြည့်နိုင်မဲ့ဟိုတယ်ကွာရန်တင်းမျိုးစီစဉ်ပေးနိုင်မယ်ဆိုရင်ကိုဗစ်ကာလမှာအဆင့်ပြည့်နိုင်မယ်လို့သူကဆက်ပြောပါတယ်။ကော့တောင်းစိတ်ကန်းကနေတဆင့်တင်မော်ဆင်းလာမဲ့သူတွေအတွက်ကွာရန်တင်းစီစဉ်ပေးဖို့ရနေရာအခက်အခဲရှိတာနဲ့တိုက်ဆိုင်နိုင်တဲ့အခြေအနေမျိုးမရှိစေဖို့စားထုတ်ထားတဲ့သဘောဖြစ်တယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ကော့တောင်းစိတ်ကန်းကနေတာဝန်ယူလဲလှယ်ပြီးအတက်အစင်းပြုတ်ခဲ့တဲ့သင်္ဘောသားအရေအတွက်ဟာဇူလိုင်လဒုတိယပတ်ထီဆိုရင်300ချောအထိရှိထားတယ်လို့ရေချောင်းဦးစီးညွှန်ကြားရေးမှူးဦးချမ်းမြေကပြောပါတယ်
။အဲ့ဒီနေရာမှာဒီသင်္ဘောသားတွေနေရာရရှိရေးအတွက်ကျွန်တော်ဒီ MSCSS အဖွဲ့ကလည်းတွားပြီးကြည့်နေရလေးရှိပါတယ်။အဲ့တော့အဲ့ဒီမှာတို့ချမ်းမြေရပါပါတယ်စိတ်ကန်းပါပါတယ်နောက်တစ်ခါရေချောင်းပါပါတယ်နော်ဟိုတယ်ပိုင်ရှင်တွေလည်းပါပါတယ်ပေါ့နော်အဲ့တော့လောဆယ်သင်္ဘောသားပေါင်း280လောက်ထိဆောင်ရွက်ပေးနိုင်မယ်လို့အနေထားမျိုးတော့ချမ်းမြေကြားထားပါပါ
စာချုပ်သက်တမ်းပြည့်ပင်မဲ့လည်းပြန်မလာနိုင်သေးတဲ့သင်္ဘောသားအရေအတွက်ဟာ9000ကျော်အထိရှိနေတာပါပြီးခဲ့တဲ့ဇွန်လတုန်းကကယ်ဆယ်ရေးလေယာဉ်နဲ့စင်းလုံးငှားလေယာဉ်တို့အပြင်ကော့တောင်းစစ်ကမ်းကနေတဆင့်သင်္ဘောပြန်တက်သူဦးရေ400ကျော်အထိရှိပါတယ်ပုံမှန်ဆိုရင်တော့နိုင်ငံခြားသင်္ဘောတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာသင်္ဘောသားအရေအတွက်ကတစ်လမှာအတက်အစင်း6000ဝန်းကျင်ရှိနေတာပါအပြည်ပြည်ဆိုင်ရာရေချောင်းသွားလာရေးအဖွဲ့ IMO ကတော့ဇူလိုင်လဆန်းအထိစီးရင်တွေအရာတာဝန်ချိန်ကုန်ဆုံးလို့အလုပ်တာဝန်လွှဲပြောင်းရမယ်။သင်္ဘောသားပေါင်းကမ္ဘာတဝန်းမှာခန့်မှန်းခြေ2,000လောက်ရှိမယ်လို့ပြောပါတယ်။ကမ္ဘာတဝန်းကကုန်သင်္ဘောပေါင်း6,000လောက်မှာသင်္ဘောသားပေါင်းတသန်းလောက်နဲ့လည်ပတ်နေတဲ့ကုန်သွယ်ရေချောင်းလုပ်ငန်းတွေမှာကပ်ရောဂါကြောင့်အခက်အခဲတွေကြုံနေရတဲ့အတွက်ကမ္ဘာကုန်စည်စီးဆင်းမှုကပါအခြေအခြေရိုက်ခတ်နေတယ်လို့လည်း IMO ကပြောဆိုထားပါတယ်ရှင်။ချမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကဗေးတန်နဲ့ရာသီဥတုတန်ခန့်နေရရဲ့အိန္ဒိချင်းအိန္ဒိယနဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့နိုင်မဲ့အလားအလာပေါ်စီးပွားရေးကြွမ်းကျင်သူတွေရဲ့ခံမှန်းချက်ကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အိန္ဒိယနိုင်ငံကစိုက်ခင်းတွေမှာဒီလဇန်ပိုင်းကကနာယာချိုင်းကောင်တွေကြလို့အကြီးအကျယ်ထိခိုက်ခဲ့ရတယ်လို့တရုတ်နိုင်ငံမှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နိုင်တယ်လို့ခန့်မှန်းနေရရေးကြောင့်မြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေပို့ပြီးတင်ပို့နိုင်တော့မလား။မျှော်လင့်ချက်တွေထွက်ပေါ်နေပါတယ်။အိန္ဒိယကမြမမပဲကိုဒီနှစ်တန်ချိန်၄သိန်းအထိတိုးဝယ်ထားတာပါပဲစင်းကုန်ဝယ်ဖို့ရှိပေမဲ့ဝယ်ယူမဲ့ပမာဏကိုတော့တရားဝင်မကြေညာသေးပါဘူးကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာစိုက်ပျိုးရေးထွက်ကုန်လိုအပ်ချက်တွေရှိနိုင်တာကြောင့်မြန်မာနိုင်ငံကဝယ်ယူနိုင်တယ်လို့လဲကုန်တယ်တွေကမျှော်လင့်နေကြတာပါအိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ယုံစီးပွားရေးတမူဦးနေအေးလွင်ကတော့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်အရမြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာရှိရလို့ပြောပါတယ်
အဲ့တော့အမှန်ရမယ်အနေထားမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ဈေးကတော့လက်ရှိမှာတော့သူကခုနလိုကျွန်တော်တို့လက်ဆက်ပြီးသွားမြင်နေတာရှိပါတယ်
ဒီချစ်လာပိုင်းအကုန်ဒီမှာသူတို့တဲဘလောက်ဒီပြင်းနိုင်မလဲပေါ့နော်အဲ့ပေါ်မှာအချိန်ကြီးပြီးမှာသူ့မှာလည်းဒီနိုင်ငံကထွက်နိုင်တဲ့အတွက်လုံးဘလောက်ရှိနိုင်မလဲဒီပေါ်မှာအခြေခံပြီးမှာသူကအကယ်၍များလိုအပ်တဲ့ဒီဆိုလို့ရှိရင်တော့ဆက်ပြီးတော့ကျွန်တော်တို့ဒီကိုကုဒါလည်းမပြေသေးဘူးဒီနိုင်ငံကလည်းအထွက်ကလည်းနည်းမယ်ဟိဆိုလို့ရှိရင်နော်အဲ့လိုအခြေအနေရှိတဲ့ဆိုရင်တော့သူတို ားသင့်တယ်လို့လဲမြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ
်ဟိုဆက်ဆက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကတော့ဓာတိတွေကပြင်ဆင်ထားဖို့လိုသလိုသူ expect ပုံပေါ်မျှော်လင့်ထားဖို့ဟာဒီတွေကလည်းလိုပါတယ်တစ်ဖက်နိုင်ငံကလူအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ complementary ပေါ့နော်တယောက်နဲ့တယောက်ကတော့တူရှိတာဖြစ်တယ်လို့ထင်ပါတယ်လုံးလုံးစေတော့သူတို့အနေနဲ့တိုးဝယ်မှလို့ချော့ဝယ်မှလို့တော့မရှိသေးပါဘူးတချို့အိန္ဒိယကုန်တဲ့အသေးအနေနဲ့တော့ propose လုပ်မယ်လို့တော့ရထားတာရှိပါတယ်ဒါကိုရှေ့ဆက်ပြီးတော့ကြည့်ဖို့ပြီးဆွေးနွေးဖို့တော့ရှိပါတယ
်အိန္ဒိယချင်းနိုင်ငံတွေမှာလူအပ်ချက်တွေအရာမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့တတိထားစရာတွေရှိနေရကိုလည်းကျွမ်းကျင်သူတို့ကထောက်ပြနေကြတာပါအထူးသဖြင့်မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေတင်ပို့ရောင်းချရမှာလက်တွေအကျိုးရှိအောင်ပြင်ဆင်ထားဖို့လိုရလို့လဲစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ
်သူတို့ကလည်းတောင်းတလဲပါတယ်အကောက်ကိုပေးရတဲ့အားတွေရှိတယ်သူတို့ဝယ်တယ်ဆိုတာမတတ်တာအဆုံးမဝယ်တာများပါတယ်ဆက်ပြီးတော့ဝယ်တဲ့အခါမှာလည်းဟိုဈေးသက်သာစွာနဲ့ဝယ်ဖို့လည်းသူတို့ကြိုးစားပါတယ်ဟိုအိန္ဒိယဖဲဝယ်ဒီလိုဝယ်ကြတာပဲနောက်တရုတ်ကဆောင်းဝယ်လို့ဆိုတော့ဒီလိုမျိုးဝယ်တာပဲနော်ကိုရောင်းတဲ့ဈေးကကိုရောင်းတဲ့ဈေးနောက်တည်းရကြရတယ်။ဘာလို့ဖြစ်တာလဲ။တော့ပြောလို့ပဲ။လူရတဲ့ပုံစံတွေနဲ့ဖြစ်သွားတတ်တယ်။ကျွန်တော်အမျက်အစွန်များများမရပဲနဲ့အမျက်အစွန်နည်းတာပေါ့နော်။လောက်ရတာနဲ့မတန်ဘူးပေါ့။အဲ့လိုဖြစ်တဲ့အတွက်တောင်လေသမားတွေကဖြစ်တယ်။ဟိုဆင်းရဲမြဲဆင်းရဲနဲ့မချမ်းသာလာဘူးနော်။
မြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2019ခုနှစ်ကနေ2020မေလအထိမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်920ကျော်ရှိပြီးတရုတ်နိုင်ငံနဲ့ကတော့တန်1300ကျော်ရှိနေပါတယ်။ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေပြို့ထားတာပါ
။ VOA အမေရိကန်တန်ကဗိုလ်ထုနေ့မနက်ပိုင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။လူဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဆောင်းပါးတွေကိုမွင်းအောင်မပြတ်တင်ပြပေးသွားပါမယ်။ကျွန်တော်ကတော့မြန်မာစံမှာမလေးရှားချင်းချင်း policy on rohingya refugees မလေးရှားအစိုးရဟာ rohingya ဒုက္ခသည်တွေပေါ်ထားတဲ့ policy ကိုပြောင်းလဲလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် negative pakistan ရေးထားတဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်မလေးရှားနိုင်ငံမှာအထူးသဖြင့်ယခုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့ rohingya ရေးကိုဝေဖန်ထောက်ပြမှုတွေရှိလာပါတယ်အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ Islamic ပူးပေါင်းဆောင်ရွက်ဖွဲ့စည်း OIC စတဲ့ဖွဲ့စည်းတွေကနေတဆင့်ကွဲပြားတဲ့လမ်းကြောင်းတွေကိုအသုံးပြုပြီးအစိုးရခေါင်းဆောင်တွေကဝေဖန်ပြောဆိုလာကြတာလို့ဆောင်းမကိုအစကြီးရေးထားပါတယ်ဒါပေမဲ့ယခုလတဲ့အတွင်းအထူးသဖြင့် COVID-19 ကာယရောဂါဖြစ်ပေါ်လာတဲ့နောက်ပိုင်းမှာအခြေအနေသိသိသာသာပြောင်းလဲလာရလို့ဆိုပါတယ်။ကုရုပါလန်ဒုက္ခသည်စခန်းကသူတို့ရဲ့မူဝါဒနဲ့လှုပ်ဆောင်ချက်တွေကိုသူတို့ရဲ့ပြည်သူတွေအတွက်ရည်တည်ပြီးပြောင်းလဲလာနေတယ်လို့ဆိုပါတယ်။သူတို့ရဲ့လှုပ်ဆောင်ချက်တွေကကုရုပါလန်ဒုက္ခသည်စခန်းမှာရိုဟင်ဂျာလူအဖွဲ့အစည်းကိုအကြမ်းဖက်တဲ့အနေနဲ့ဝေဖန်ထောက်ပြနေသူတွေကိုဆန့်ကျင်တဲ့နိုင်ငံတစ်ခုဖြစ်ပြောင်းလဲလာစေတယ်လို့လည်းဆောင်းမမှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကရိုဟင်ဂျာလူမျိုးတွေရဲ့ကိစ္စရပ်တွေမှာစာနာထောက်ထားမှုတွေရှိနေတဲ့အဓိကအကြောင်းကအစ္စလာမ်ရဲ့ဘာသာရေးယုံကြည်ချက်တွေပေါ်ထပ်တူညီမျှစွာမျှဝေနှားလည်မှုတွေကြောင့်လည်းပါပါတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေရဲ့မရေလှတဲ့ကံကြမ္မာပေါ်မလေးရှားကသဘောထားအမြင်တွေပြောင်းလဲဖို့ဆုံးဖြတ်လာတာကစိတ်ဝင်စားဖို့ရအကြောင်းတစ်ခုဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ COVID-19 ကာယရောဂါဒုက္ခသည်တွေအကြားပြန့်နှံ့မှုကိုကြောက်တာကမလေးရှားရဲ့သတိစာထုတ်ပြန်ထားတဲ့အကြောင်းပြတစ်ခုဖြစ်ပါတယ်။1952ခုနှစ်တုန်းကကုလသမဂ္ဂကပြုလုပ်တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့မလေးရှားနိုင်ငံဟာရိုဟင်ဂျာတွေအတွက်မြန်မာပြည်ကဖိနှိပ်ဆွဲချက်မှုတွေအောက်ကနေလုံမြောက်ဖို့ထပ်ပြေးစရာအဓိကနေရာတစ်ခုနှစ်တန်ကြာရှိနေတယ်လို့လည်းသမရှင်ကဆိုပါတယ်။ထိုင်းနိုင်ငံမှာပြုလုပ်တဲ့34ချိန်မြောက်အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာလူအဖွဲ့အစည်းတွေပေါ်ကြမ်းဖက်မှုလုပ်ရတဲ့ကိုပြင်းပြထန်ထန်ဝေဖန်ရှင်းပြခဲ့တာ။ဇွန်လ22ရက်နေ့မှာပြုလုပ်တဲ့အရှေ့တောင်အာရှနိုင်ငံများဆိုင်ရာစည်းဝေးမှာမလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူရင်ပင်အဒူလာကရိုဟင်ဂျာလူမျိုးတွေပေါ်ပြင်းမှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့လိုတယ်လို့ပြောဆိုခဲ့တာတွေကိုလည်းခုကဖော်ပြထားပါတယ်။အနာတိုလူသတင်းဌာနနဲ့ဇူလိုင်လ2019မှာပြုလုပ်တဲ့အင်တာဗျူးတစ်ခုမှာရိုဟင်ဂျာလူမျိုးတွေကိုနိုင်ငံသားအနေနဲ့ဆက်ဆံတင်ပြီးသူတို့ကိုတိကျအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုထူထောင်ပေးတဲ့အပြင်ဒီလူမျိုးတို့သက်ပြတ်မှုတွေမှာမြန်မာနိုင်ငံသားတွေရဲ့ရိုဟင်ဂျာလူမျိုးတွေပေါ်မမျှတရဆက်ဆံမှုကိုမလေးရှားအနေနဲ့ကန့်ကွက်ပါတယ်လို့မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟမ်မက်ပြောတာကိုလည်းဆောင်းမမှာကိုကဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.bangkokpost.com မှာဖတ်ရှုနိုင်ပါတယ်
VOA American အတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနှာစင်ရပါမယ်။ဒီကနေ့သတင်းပတ်တွင်ရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာရဲသားတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တဲ့အပေါ်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကနေဒီနယ်မြောက်ပိုင်းမှာတော့တနက်ကပြည်ပခအရှိန်မြင့်တဲ့နေဆက်ဖြစ်ပြီးအရသားတွေဖမ်းဆီးခံရတာထိခိုက်ဒဏ်ရာရသေဆုံးတာတွေအပြင်အာရမပြုချင်ခံရလို့ဆိုပြီးဒေသခံမျိုးသမီးတူကရဲစခန်းမှာကိုယ်တိုင်သွားပြီးအမှုဖွင့်ခဲ့တာတော့မှရှိထားပါတယ်တနက်ကပြည်ပခတွေအတွင်းအရသားတွေဘေးဒဏ်သင့်ရတာတွေအပေါ်အမှန်တရားနဲ့တရားမျှတမှုရအောင်လှုံ့ဆော်နိုင်ခြင်းရှိပါသေးရဲ့လားတနက်ကပြည်ပခတွေရောပါပြီးအေဂျင့်တွေအချိန်ကြီးပြန်တီးစောင့်နိုင်တဲ့အလားအလာရောရှိပါသေးရဲ့လား2020ရွေးကောက်ပွဲအလွန်မှာရင်းနှီးရေးလုပ်ငန်းစဉ်ဘိုးဘီတိုးတက်လာနိုင်တဲ့အလားအလာကရောဘယ်လိုရှိပါသလဲစာတာတွေနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်အိုင်ဝါဒီနယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပါဝင်ဆွေးနွေးထားပါတယ်
ဟုတ်ကဲ့ဒေါက်တာဆိုင်ခွေမောင်နဲ့ကိုသိန်းထွန်းစံဒီရီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါကျွန်တော်တို့ဘက်ကလည်းဒီလိုဆွေးနွေးခွင့်ရတဲ့အတွက်အကျေးဇူးတင်ရှိပါတယ်
ဟုတ်ကဲ့ပါဆိုတော့ဒေါက်တာဆိုင်ခွေမောင်ကဒီကယ်လီဖိုးနီးယားခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဆိုတဲ့အခါကျတော့ဆရာတို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအနေနဲ့မြန်မာနိုင်ငံရှမ်းပြည်နယ်အခြေအနေပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေတာရှိပါသလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကယ်လီဖိုးနီးယားရှမ်းအဖွဲ့အနေနဲ့ကကျွန်တော်ရှမ်းပြည်နယ်မှာအခုတိုက်ပွဲတွေဖြစ်ပြီးတော့မှဒုက္ခတွေအများကြီးရှိနေတယ်ဆိုတော့ကျွန်တော်ရှမ်းအဖွဲ့အနေနဲ့ကျွန်တော်ရှမ်းပြည်နယ်မှာရှိတဲ့စစ်ပြည်ဒုက္ခတွေကိုကျွန်တော်တို့ကူညီပါတယ်တတ်နိုင်တဲ့လောက်ကူညီတယ်နောက်ပြီးတော့ကျွန်တော်ရှမ်းပြည်မှာဖြစ်ပျက်နေတဲ့အခုတိုက်ပွဲတွေဒုက္ခရောက်နေတဲ့ဒီပြည်သူတွေကိစ္စကျွန်တော်တို့ဒီမှာရှမ်းပြည်မှာရှိတဲ့ရှမ်းကောင်းဆောင်တွေနဲ့လည်းဆက်သွယ်တယ်သူတို့နဲ့လည်းဆွေးနွေးပါတယ်ပြီးတော့မှကျွန်တော်တို့ရှမ်းပြည်အတွက်ငင်းချမ်းကြီးဖြစ်စဉ်ငင်းချမ်းကြီးဆွေးနွေးပွဲပွဲမှာလည်းကျွန်တော်တို့အနေနဲ့သူတို့နဲ့ဆွေးနွေးတိုင်ပြီးနဲ့ပြီးတော့ကျွန်တော်တို့လည်းအကြံပြုပါတယ
်ဟုတ်ကဲ့ခင်ဗျကိုသိန်းထွန်းဆောင်ကကြာတော့ဒီနောက်ကာရိုလိုင်းနာခြေဆိုင်အမေရိကန်ရခိုင်သူမှုဖွဲ့စည်းရဲ့ဒုတိယဥက္ကဋ္ဌဆိုတော့ကိုသိန်းထွန်းဆောင်တို့အဖွဲ့အနေနဲ့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တော့ကယ်လိုင်းနာမှာနေပါတယ်ဒါပေမဲ့ဒီ I can American community American community ဆီကတော့ community လို့အတိုင်းတန်ပေါ်ကြီးထားတာဖြစ်ပါတယ်ကျွန်တော်ရဲ့ base ကတော့ Iowa ပြည်နယ်မှာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီ501 ကို American နိုင်ငံရဲ့တရားဝင်လူမှုအဖွဲ့အစည်းမှတ်ပုံကြီးအဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ကအခုလက်ရှိကတော့ဒီခိုင်ပြည်မှာဒီကြာကျိုးမှုတွေဖြစ်ပေါ်နေတဲ့အသက်ခံနေရတဲ့တော့ IDP တွေတာမျိုးတွေရွာတွေပြည်ပြည်လူတွေတိတ်နေချင်းခွဲပြေးနေရတယ်။အဲ့ဒီဟာတွေအားလုံးကိုကျွန်တော်တို့အကူအညီပေးရရှိပါတယ်။အဲ့ဒါကြောအခြေအနေကပြီးတော့ဒီအပြည့်အစုံနဲ့ကျွန်တော်တို့ကဒီဆက်ပြီးနေမှာဖြစ်ပြနေတဲ့ဟာတောက်လျှောက်ပေါ့။လူခွင့်ရေးချိုးဖောက်မှုတွေအစိုးရရဲ့ဒီဟိုကတရားလုပ်မှုတွေအဲ့ဒီဟာတွေကိုတောက်လျှောက်စောင့်ကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတွေကအဖွဲ့အစည်းတွေကိုကျွန်တော်တို့ဒီပို့တဲ့နိုင်ငံခံမီဒီယာတွေကိုတင်ပို့တယ်ပြီးတော့အရေးယူဆောင်ရွက်ပေးဖို့လည်းအကြံဉာဏ် UNHRC ပြီးတော့ Amnesty International Human Rights Watch ပြီးတော့ US Congress တို့ဝန်ကြီးတွေအမြင်နဲ့ပြတ်တော့ကြီးပြေပြီးတော့ advocacy အလုပ်တွေကိုလုပ်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်ဆိုင်ပြေးမအောင်ရှမ်းပြည်ကစင်ကြည့်မယ်ဆိုရင်တော့ရခိုင်ပြည်လောက်အခြေအနေတော့မဆိုးဘူးဒါပေမဲ့လုံးလုံးငြိမ်နေသေးတာလည်းမဟုတ်ဘူးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကိုပဲဒီကြောင်မဲဘက်မှာလာတက်ကပြတ်တက်လို့တည်သွားရပြီးတော့အဲ့ဒီအပေါ်မှာကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့တယ်ဆိုတော့ရော်ဆိုင်တွေမုံတို့အနေနဲ့ရှမ်းပြည်ဘက်ကလက်ရှိအခြေအနေဒီပေါ်မှာဘလောက်အထိစိုးရိမ်မှုရှိပါသလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်ရှမ်းပြည်ကတော့တကယ်ဆိုရင်ကျွန်တော်တို့ခံခဲ့ရတာခံနေရတာကျွန်တော်တို့စစ်ဖြစ်နေတာပြဿနာတွေဖြစ်နေတာနှစ်ပေါင်း60နဲ့နှစ်တည်တည်ရှိသွားပြီကျွန်တော်ရှမ်းတမတော်ပေါ့လေရှမ်းတော်လန်ရေးဖွဲ့ကလက်နက်ခိုင်တော်လန်တာ ตะท่องกูยงาเสร็จชิคุนี่กระเดกาซาตอลันดาสรอกจรว่าแชมป์ปีมาไต้ปวยดิผิดเนตากา 所以说这片啊就能够得上过呀过世超得上过呀过世困难困难老马所以说这个就能够把马啊大摩罗干的比较偏的偏是你呢就能够相比过啊季节啊是是一路的就能够相对个汤包米啊说就能够都快要的月包送里汤就拿汤我提过米秀皮皮卡的比如说就能够要大的公路啊汤跟咱地价的 ပြီးတော့မှတောင်းကနန်းတိန်ကနန်ထွက်ပြရတယ်အခုဆိုရင်ကျွန်တော်တို့ရှမ်းတွေကအခုယူတရားတို့အဲ့ဒီတေးဥပီတို့ရောက်သွားတာကလည်းတိန်ကနန်ရှိတယ်ဆိုတော့ကျွန်တော်လမ်းပြမှာဖြစ်နေတဲ့ဒီပြဿနာခုနပြောတဲ့လက်နဲ့ကင်ပြဿနာတိုက်ပွဲပြဿနာကျွန်တော်တို့ရှမ်းပြည်သူလူထုတွေမတရားဖန်ဆီးနှိမ့်ဆက်ခံရတာတက်ခံရတာမတိန်ချင်းခံရတာတွေကနေပေါင်း60ကျော်အခုတည်းတည်းလည်းဖြစ်နေတုံးပဲ
ဆိုတော့အခုခုနပြောတဲ့အတိုင်းပဲကျွန်တော်တို့လုံခဲ့တဲ့နေရာ၃ရက်ကပဲကျွန်တော်တို့ပြည်သူလူထုတွေကမခံနိုင်လို့ကျွန်တော်တို့ကြောက်မဲမြို့နယ်မှာလူတွေကနှစ်တောင်းကျော်၃တောင်းဝတိကျွန်တော်ရွာသားတွေကထွက်ပြီးဆန္ဒပြကြတယ်ဆိုတာကိုကျွန်တော်တွေ့နေရတယ်ဟုတ်ကဲ့ခင်ဗျာကိုတင်းထုဆန်လို့ရခိုင်ပြည်ဘက်ကတော့လက်ရှိအခြေအနေမှာတော့ရိုင်းပြည်လုံးမှာအဆိုးဆုံးအနေထားမှာရှိနေတာပေါ့လေ ဒီတိုင်းလူလူပဲဒီအရသာတွေဖန်ဆီးခံရတာတွေရှိတယ်ဒါအုပ်ချုပ်ရေးမှုတွေကိုဘက်ကလည်းဖန်ဒီဘက်ကလည်းဖန်ဆိုတော့အုပ်ချုပ်ရေးမှုတွေလုပ်ထွက်တာတွေလည်းရှိတယ်ဒီကြိလေရပိုင်းမှာကိုပဲဟလာအာမပြုချိန်ခံရမျိုးသမီးတူကရဲစခန်းမှာကိုယ်တိုင်ပွားပြီးတော့အမှုဖွင့်တဲ့ဖြစ်ရမျိုးတွေလည်းရှိတယ်ဆိုတော့ကိုသိန်းနှုတ်ဆန်ကိုသိန်းနှုတ်ဆန်အနေနဲ့ရောကိုရခိုင်ပြည်နယ်ကအခြေအနေပ
ခုလိုအခြေအနေကြီးတိုက်တာကတော့ဒီ2008ခုချင်းမှာလောက်ကနေစတာပေါ့နော်ဆိုတော့အဲ့ဒီကနေစပြီးတော့အခုတောက်ချောက်ကတော်တော်လေးအကြီးကတော့အစိုးရစစ်တပ်ဘက်ကနေပေါ့နော်ဒီလိုအရေးကိုပြင်းပြင်းထန်ထန်ဝင်ပြီးတော့ဖမ်းလိုက်ဟာအများကြီးလောက်တာတွေ့ရတယ်တက်တိုက်ဆိုတော့ဒီလိုလောက်တာတွေ့ရတယ်အခုလက်ရှိလူ300နေပါတော်တော်တိုက်ခိုင်းရပြီပြီးတော့900ကျော်ဒဏ်ရာရထားတာရှိတယ်မျိုးစုံတန်ရရထားတယ်ပြီးတော့မှတစ်ခါလူမသိကြီးပါတော့ရွာရင်မြို့တွေဖြစ်ပြီးတော့အကုန်လုံးအနေပြအိုးအိုးအိမ်မရှိအဲ့လိုပေါ့အကုန်လုံးဒုက္ခရောက်သွားရှိရဲ့အဲ့ဒီတခါတွေလည်းဒီအစိုးရအာနေပြီးတော့အကြည့်ချက်ချက်မဲ့ပြီးဘာမှလုပ်ပေးနေရတယ်မရှိဘူးအဲ့ဒီအပြင်လုပ်ပေးဖို့အတွက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေလည်းပိတ်ထားတယ်အပြင်အင်တာနက်ကိုပါပိတ်ထားတယ်ဆိုပြီးတော့အပေါင်းချပြီးတော့မျိုးစုံလုပ်နေတာတွေ့ရတယ်နောက်လက်ရှိနောက်ဆုံးအဒီလူမျိုးပေါ့နော်ဝိုင်းပြီးတော့ gang rape ပေါ့နော်ဝိုင်းပြီးမတင်းကျင်းတဲ့ကိစ္စမျိုးတွေပါပေါ်လာတယ်ဆိုတော့ဒီအမှုကကျွန်တော်တို့သိရတဲ့လောက်ပေါ်လာရတဲ့တစ်ခုပေါ့နော်တော်တော်များများကကျွန်တော်တို့ရခိုင်မျိုးသမီးတွေကအဲ့လိုဖြစ်သွားလို့ရှိရင်လည်းဘာမှမမတတ်နိုင်ဘူးလေတို့တွေဖုံးနှံဖိထားပြီးတော့หนีလိုက်ကြတာမျိုးအများကြီးရှိတယ်လို့ကျွန်တော်တို့ကြားပါတယ
်ဆိုတော့တနက်ကင်ပြိပခါကရှိနေတဲ့အခါကျတော့ဂျားလေးကမြေစာပင်ကတော့လူလူပဲပေါ်နေတနက်ကင်ပြိပခါဖြစ်ပြီးဆိုတော့လူလူကမြေစာပင်ဖြစ်ရတာပဲဟလာတေချာခြေချာအိုးအိမ်နေပျက်စီးချာထွက်ပြေးကြရတော်တော်ဆိုင်တွေးပေါ့ဒီရက်သားတွေဒေသခံတွေထိခိုက်ရတယ်တည်ဆုံရတယ်ဟုတ်လားတခါပိုင်ဆိုင်ပစ္စည်းတွေဆုံးရှုံးရတယ်စသဖြင့်ဒီဒုက္ခရောက်နေတဲ့အခြေအနေတွေအပေါ်မှာဒီအမှန်တရားရဖို့တရားမျှတမှုရဖို့ကုရမဲ့ကြရမဲ့ဖြစ်နေကြတာပေါ့တော့အဲ့ဒါကိုဘယ်လိုဝိုင်းပြီးတော့ကုကြကယ်ကြနိုင်တဲ့အခြေအနေမျိုးရှိပါမလဲတော်တော်ဆိုင်တွေးပေါ့
ဟုတ်ကဲ့ကျွန်တော်တို့ခုနပြောသလိုပဲဒီလက်နဲ့ကင်ပြီးတော့မှပฏิပက္ခဖြစ်နေတာကျွန်တော်ဒီပေါင်60ကျော်ဘယ်လို့မှလည်းအဖြေမရနိုင်ဘူးကျွန်တော်တို့အနေနဲ့ပိုးပြီးမှဒုက္ခရောက်လာတယ်ဆိုတော့နောက်ဆုံးကျတော့အခုအချိန်နေရဆိုတော့လွန်ခဲ့တဲ့2015ခုနှစ်ပေါ့လေကျွန်တော်တို့ရှမ်းတမတော်ဒေါ်လန်ရေးတမတော်ကနေပြီးတော့အစိုးရနဲ့တမတော်နဲ့ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ် swinui me so de asi yau la de. So lo tu lo ni ne ka de ka de swinui biro ma phi sha phu chou sa ni de. Nau song chun lo RCS shanta mo do ga ni biro ma ton lan ye de mo do ga ni biro NCA le ma thu de. Le ma thu bi ma tu lo NCA ta tu lo ga nin chan ye yu phu aku sa tin biro ma chou sa bi swinui ni de. Any tu lemma thura ra NCA te ma so yin te ke so yin ti ti cha cha ko pa de uma NCA ta bo tu ni cha a khan tou ma ko te cha ko ye tha de ayat ta re ko pi tu re ko pe lo ka kwe pe ya ma le no pi tu re ko ma nei sai ya bu ma nyin sai ya bu ma ta phyet ya bu ha tu a ta kha re pi tu lu thu re ye long chong ye twet a chi bwa tu te ye twet a te cha ko pa re da so any NCA te ma ta bo tu ni de ta de a che a tai ko Jam kerja bibi, tapi macam NCA time malai bukia. Pemata motor aku solusian, NCA topi ro, nak pain nafas saya ngaku ni nak pain solusi. Jono RCS syantam motor ne, jono RCS bibi syantam motor ne, winda ini lah. Akapau ni aja makaroh bukia.
Okay, kau dengar kan? Jadi bibi karo, hala. Jema ni jadi abg kerja saya lah, mesti buat apa dah abg kerja thara itu sih. Jadi kami tak boleh karo sabtu ni lah, weh. ล่ะเสียงนี้เบิ่มมาก็อธิคัยยัดท่าได้จ้าได้มาอธิคัยยัดท่าได้สรเรามาขึ้นนี่ดีล่ะอธิคัยดําไม่ยูทุท่าได้สรเลยอ่ะฉิดีเลยแล้วกันแล้วก็ไอ้หลุดําไม่ยูทุท่าเราไม่ฉิรู้สรแล้วขาจ้ะรอยะคันแล้วก็ฉิดีก็ปูพี่รอซูนี่มาเลยสรไอ้บักก็หลูรู้โกเตียนท่าตําอยู่ยาบ่อําเนียยาบ่เบลูเมียลงไถบ่าอ้อมเลยกูเต็งทุซันโอเคเอ้าจรเราอ่ะเจอแค่เนี่ยอะกูก็รอเทนี่บ่มูบีบิ่รอบ่เนาะอะมีเมตรงแต่จ้ะรอบ่จ่อเ
ဒီအမြင့်ကအဲ့လိုမဟုတ်ဘူးခင်ဗျာပြဿနာအမြင့်မြင့်ကဒီဆောမဆက်တက်ကနေပြီးတော့ဝင်ရောက်ပြီးတော့သူအများကြီးပေါ့နော်ဒီပြည်သူတွေကိုတနေ့တည်းကြာသွားပြီးတော့လုပ်နေတယ်လို့ဖြစ်နေပါတယ်ခင်ဗျာအဲ့ဒီဟာကိုသူတို့အနေနဲ့တနေ့နေ့နဲ့ရက်တန်ကိုလိုရတယ်လို့ထင်ပါတယ်အဲ့တော့သူတို့ရဲ့ဒီအစိုးရတစ်ခုစစ်တပ်တစ်ခုရဲ့အနေနဲ့ကတော့နံပါတ်1သူတို့ရဲ့ဂျီရွယ်ချက်ပေါ့နော မရှိတဲ့လူလိလာရတယ်ပေါ့နော်။ဒီနေ့အတွက်မှာကျော်မြို့တွေကျော်တွေကိုတွားပြနေတာတော့လည်းမရှိဘူးခင်ဗျာ။သူတို့ဒီရခိုင်ပြည်သူတွေကိုတွားပြီးတက်တက်ကြီးဒုက္ခပေးနေတာတော့မတွေ့ရပါဘူးခင်ဗျာ။အဲသူတို့ရဲ့အစိုးရရဲ့အုပ်ချုပ်ရေးရန်ရဲနဲ့ဆိုင်တဲ့လူတို့ချို့ကိုဖမ်းကြည့်တာမျိုးလုပ်တာတော့တွေ့ရပါတယ်ခင်ဗျာ။ဒါတော့မှသူတို့တက်ဖြတ်တင်တာမျိုးမတွေ့ရပါဘူး။အဲတော့အစိုးရဘက်ကတော့ရှင်းတယ်ခင်ဗျာ။သူတို့ကျော်ရည်မြို့တွေကိုဝင်ပြီးမတင်ကားဘူးဆိုတဲ့ဟာတွေအကုန်လုံးဆွဲတိပေါ့နော်။ကျော်လုံးတော့နေလှမ်းအဲ့လိုတော့ကျူထက်တာပြီးတော့အဲ့ဒီတက်တွေပါလိဆွဲတဲ့ခါကျတော့လည်းမြို့ကြီးကျွာလေးစီမံသွားဆွဲရတယ်ပေါ့နော်။အဲဖုန်ကြီးကျောင်းတွေမှာဝင်ဆွဲတယ်၊ဖျားတွေမှာနေရယူတယ်အဲ့လိုဟာတွေသူတို့ပဲလုပ်တာတွေ့ရ
တယ်။ဒါပေမဲ့ကိုတင်းတို့ဆန်ရက်သားတွေကိုအေးအေးဘက်ကရက်သားတွေကိုဖမ်းတာတော့လည်းရှိတယ်နော်
။ဟာဟုတ်ကဲ့ရက်သားဖမ်းတာကျွန်တော်တို့သိရတော့ကတော့ဒီဟာပေါ့နော်။ဒီကျွန်တော်ခုနပြောတဲ့လိုပဲဒီအုပ်ချုပ်ရေးရန်ရဲနဲ့ဆိုင်နေတဲ့အဲလူတွေမျိုးကိုပဲတွေ့ရပါတယ်။ဒါဆိုတော့အစိုးရဘက်ကလည်းတနည်းနည်းဆိုင်တဲ့လူပေါ့နော်။အဲလူမျိုး
ကျွန်တော်က
ဒီဖန်တာမျိုးပေါ့
ဟုတ်ကဲ့မျိုးတွေ့ရှိတာဟုတ်ကဲ့ကျွန်တော်ကဒီနေရာမှာအဓိကကဟလာမော်ဒီနာကတော့ကြောက်တာကအစိုးရနှစ်ယောက်ရှိနေတယ်ဆိုတာမျိုးပြောကြတယ်လက်ရှိအစိုးရဟလာဒလီပါတီဦးဆောင်တဲ့အစိုးရနဲ့တပ်မတော်အစိုးရနဲ့ပေါ့လေတပ်မတော်ကဒီလုံပိုင်ခွင့်အာဏာအများကြီးရယူထားတဲ့အခါကျတော့အစိုးရကလည်းတပ်ကိုအမိန်ပေးလို့မရဘူးတပ်ကသူ့သဘောနဲ့သူတီးခြားဟလာအာဏာနဲ့သူကကျင့်သုံးနေတဲ့သဘောမျိုးရှိတာဟုတ်ဆိုတော့ဖြစ်နေတာကတိုက်ပွဲတွေဖြစ်နေတာကတပ်နဲ့ဖြစ်နေတဲ့အခါကျတော့အဲ့တော့ဒီတက်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတားနိုင်ပါဦးမလားတက်ကိုတားနိုင်ပါဦးမလားအဲ့လောက်လားလားရှိပါဦးမလားဒေါက်တာဆိုင်ပြေမောင
်အာတော်တော်ပြောလို့ခက်မယ်ဘာဖြစ်လို့ဆိုတော့အခုကကျွန်တော်တို့ပမာပြီမှာကအစိုးရတစ်ခုဖြစ်နေတယ်ကျွန်တော်တို့ပြည်သူ့ရွေးကောက်တင်မြောက်လာတဲ့ NLD အစိုးရနောက်ပြီးတော့မှကျွန်တော်ပမာတက်မတော်ကလည်းသူ့အစိုးရနဲ့သူပမာတက်မတော်ကလည်းအစိုးရရဲ့အမိန့်ကိုမနာခံဘူးတို့အောက်မှာလည်းမရှိဘူးတို့ဟာသူ independence တို့ဟာသူလုတ်ချင်တာလုတ်တယ်အခုတိုက်ပွဲတွေသွားနေတယ်ဟိုတိုက်ပြီးတိုက်ပါတွေလုတ်တာလေသူ့တဘောသူ့အလိုအရသူသွားတိုက်နေတာကျွန်တော်တို့နောက်ပြတော့အခုကပြဿနာကပိုဆိုးတာကနောက်ဆုံးမှာအခုဆိုလို့ရှိရင် NLD အစိုးရကလည်းဟိုပမာတ်မတော်ရဲ့လုတ်ချက်တွေကိုအားပေးနေသလိုဖြစ်နေတယ်အခုဆိုရင်ဥမာရခိုင်မှာသွားတိုက်တာလေတခါလေအစိုးရကတခါလေအာတက်မတော်ကိုအားပေးအားမြောက်လုတ်နေတယ်ဆိုတော့အဲ့မှာလည်းပြဿနာအခုလိုဖြစ်နေတဲ့ပြဿနာမှာအစိုးရအနေနဲ့ကတက်မတော်ကိုထိန်းထိန်းသိမ်းသိမ်းမလုပ်နိုင်ဘူးထိန်းလည်းမထိန်းဘူးနောက်ပြတော့ဘာမှအတဲသူတို့အပေါ်မှာအာဏာမရှိတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်ဘမပီမှာအစိုးရကခုအောင်မှာကျွန်တော်တိုင်းသူပြည်သားတွေကပြဿနာဖြစ်နေတာကျွန်တော်တို့ပဲလို့လုပ်ပြီးတော့မှကောင်းအောင်လုပ်နိုင်မလဲဆိုတကယ်အစိုးရဆိုရင်တခုပဲရှိရမယ်
အာနာရတဲ့အစိုးရပါဝါရှိတဲ့အစိုးရအဲ့ဒီအစိုးရကနေပဲအကုန်တိတ်ချုပ်ရမယ်တမတော်ဆိုရင်တကယ်ဆိုလို့ရှိရင်အစိုးရလက်အောက်မှာရှိရမယ်ဒါဗီဒူလူထုတွေရဲ့အောက်မှာရှိရမယ်အခုဆိုလို့ကျွန်တော်ဒီမိုကရေစီလို့ခေါ်တယ်ဒီမိုကရေစီဆိုတာလူထုကနေတည်မြောက်လာတဲ့အစိုးရဆိုလူထုအစိုးရဖြစ်ရမှာပေါ့
ဘာလို့တက်မတော်ကဒါပြီးတော့မှသူအာနာကင်လို့ရမလဲဘယ်လိုလုပ်ပြီးတော့မှတက်မတော်ကနေပြီးတော့ဂျိုးကင်ပြီးတော့သူလုချင်တာလုပ်လို့ရမလဲဟုတ်ကဲ့အိုးဒင်းတို့ဆန်ကတော့ဒီပေါ်မှာဘယ်လိုမြင်တယ်လဲကိုဒင်းတို့ဆန်သဘောလားဟုတ်ကဲ့တခါအများတော့အေးသူအများကြီးပြောသလိုပေါ့နော်အစိုးရတည့်ရဖြစ်တယ်ဆိုတာကိုကျွန်တော်တက်မတော်ပါဘူးအစိုးရကတော့အမှန်တော့တည့်ရသေးပါပဲ2019ပတ်စည်းပုံအောက်မှာဒီ အန်အဒီရနေဝင်ပြီးတော့နိုင်ရရှိပြီးတော့လုပ်လိုက်တဲ့အတွက်ကျွန်တော်တို့ကတော့2019ပတ်စည်းပုံလေးတွန်းနေရဖြစ်ပါတယ်အဲ့တော့အစိုးရတင်ရလို့မြင်နေရတဲ့ဆိုင်အစိုးရတင်ရပေါ်တော့ဒါပေမဲ့တက်ကိုတိတ်မထင်းချုပ်နိုင်တဲ့အစိုးရမျိုးပေါ့ဟုတ်တော့အခုကြည့်ရတာကဒီ
တော့တနည်းနည်းနဲ့ပေါ့နော်အဲ့ဒီအဖြေအမှန်ပေါ်မဲ့တနိုင်ငံလုံးတိုင်းတာပေါင်းစုံအားလုံးတကယ်တမ်းဒီမိုကရေစီတက်ရဖြစ်နိုင်မဲ့ဖွဲ့စည်းပုံမျိုးအစိုးရမျိုးကိုပြန်လဲအဖို့ဆောင်ဖို့လိုပါတယ်။ဒီနည်းနဲ့သွားနေလိုတော့ဘာမှမထူပါဘူး။ဟုတ်ကဲ့။အခုဒီကြားထဲမှာလည်းသူတို့ငြင်းငြင်းရေးဆွေးနွေးကြတာရှိတယ်။၂၀ရာစုပြန်လုပ်နေတာကဆွေးနွေးပွဲကိုပြန်ပြီးတော့နောက်တစ်ချိန် ကျွန်တော်ကလည်းမှာဒီအလုံးကာလမှာဟလာဒီတိတ်ပြီးတော့ရှေ့မတူးတဲ့တူးတမှုမရှိတဲ့ငင်းငယ်လုပ်ငန်းစဉ်မြို့ကပွဲအလုံးကာလမှာတူးတက်လာဖို့အလားအလာများတော်တော်ဆိုင်ထိပ်မှာမြင်မိပါသေးလား
ကျွန်တော်ထင်တာတော့အရန်ခက်ပါလိမ့်မယ်ဘာဖြစ်လို့ဆိုလို့ရှိရင်အခုကျွန်တော်တို့2005ရွေးကောက်ပွဲတုန်းကဆိုလို့ရှိရင် ဘာများလုံနိုင်တယ်လဲဘယ်လိုကောင်းတာလဲဘယ်လိုတိုးတက်မှုရှိတယ်လဲဆိုတာကျွန်တော်ပြန်ကြည့်တဲ့အခါလုံးဝအားရစရာမရှိဘူးနောက်ပြီးတော့ပူဆိုးမှာကအခုက2025ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်2005ရွေးကောက်ပွဲလို့NLD ကလန်းစလိုက်တခါတဲ့တောင်ပြိုကမ်းပြိုနိုင်သွားမယ်အကြီးကျယ်နိုင်သွားမယ်ဆိုတာလုံးဝမဖြစ်နိုင်ဘူးဘာလို့ဆိုလို့ရှိရင်အခုကဘီတူလူထွေးတွေက တိလာပြီးမြင်လာပြီးငါးနှစ်လုံးလုံးခံစားနေရတဲ့ပြဿနာတွေမြင်နေရတဲ့အရာတွေအားလုံးတွေ့နေရတယ်လွတ်လပ်မှုတွေဘလောက်များရောက်ခဲ့တယ်လဲဟာဘီသူလူထွေးတယ်ဘလောက်ထိဒုက္ခရောက်နေတယ်လဲဒါပြဿနာတွေရှိတယ်အကောင်ကပြနေပြီဆိုတော့ကတကယ်လို့
NLD
ကတောင်ပြိုကမ်းပြိုလန်းစလိုက်မအောင်မြင်ဘူးမကျော်ရတီမရဘူးသူ့မှာအာဏာပါဝါအကုန်မရှိဘူးဆိုလို့ရှိရင်သူအစိုးရမဖွဲ့နိုင်တော့ဘူး သူမဖိုင်နေဘူးဆိုရင်သူကခုနပြောသလိုတကညွန့်ပေါင်းဆွေးရတယ်လောက်အောင်မယ်ညွန့်ပေါင်းဆွေးရလို့ရှိရင်ဘယ်သူနဲ့ပေါင်းပြီးလို့မလဲအဲ့ဒီမှာအခုဆိုရင်သူကအာနာအများကြီးရထားတာတောင်မှတောင်းကောင်းမွန်မွန်မလုပ်နိုင်ဘူးဆိုရင်ကဲအာနာရော့သွားပြီတခြားပါတီတွေနဲ့ပေါင်းပြီးတော့ညွန့်ပေါင်းလောက်ရမယ်ဆိုရင်အဲ့ဒါပိုးပြီးမှဆိုးလာမယ်ဆိုတော့ကျွန်တော်အမြင်ကတော့ကျွန်တော်မျှော်လင့်ချက်ကတော့ပို
Sibele. Let's see her latin, the Bribaka, Chini, Jadaru, Gawabin, and Boo, Mandia, and Boo Sadi Gajin.
Ah, okay, I said here, thank you for the web. I can see me anyway. Okay, and I did it. Then you can I want to go on, or some you can do, just like Nigel Shino, and then the Chini, let's see, you can get up a soda, who want to lose the boy away. Okay, I do Mama Holo Shino, the Rua. He said that I'm always happy to pull you low, low, and jazz on at the moment. Chini, but I don't know. I need a Chini, Toga, and the island, and it will be mine. Now, Peter, the man who are the energy and the neighbor, the two, the Queen and Nanemare, the Italian border, democracy, but who get a house. Then he said that he see the low, get the neighbor to my new shower, and he had a cool.
Okay. กูว่าก็งานนี้แต่เดิมเราโกนออกมาเป็นมาเป็นแบบยุคก่อนเนี่ยปัจจุบันเราเนี่ยมีเราขั้นตอนนี้จ้าเราเพราะฉะนั้นเราใช้พิมพ์มาอยู่กูเดินทุ่งเรียนอยู่กับ
ဒီနောက်ထပ်လည်းရွေးကောက်ပွဲအလွန်ဟိုဘက်ကာလာမှာလက်ရှိရှိနေတဲ့လက်နက်ကိုင်ပြိပခါအခြေအနေညီငယ်ရဲ့အခြေအနေရတာပြည်သူတွေခံစားနေရတဲ့ဒုက္ခတွေချောပါပွားအောင်လုပ်နိုင်မဲ့လားလားမျိုးကောင်းကောင်းမမြင်ထားဘူးလို့ပြောရမလားတော့ဆိုင်ပြမောင်းကိုသိလို့စမ်းဟုတ်ကဲ့ကျွန်တော်ထင်တာကတော့
sincerity
အခုငင်းချမ်းကြီးငင်းချမ်းကြီးလိုချင်တဲ့ဆန္ဒရှိခုလိုတယ်အခုငင်းချမ်းကြီးငင်းချမ်းကြီးလိုတာပြောနှစ်ထောင်တစ်ဆယ်ကတည်းကလောက်လာတဲ့ငင်းချမ်းကြီးငင်းချမ်းကြီးဆွေးနွေးတာအခုဆိုလို့ရှိရင်ဆယ်နှစ်လောက်ရှိတော့မယ်အခုဒီလိုငင်းချမ်းကြီးတလောက်ကြာနေတာတော့မှဘာမှမဖြစ်နိုင်ဘူးဘာမှဖြစ်မလာဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်တာကကျွန်တော်ထင်တာကသူတို့မှာကတကယ်ဖြောင့်မှန်တဲ့စစ် ไม่เคยยืมลูกชิ้นเลยโอ้มาตั้งมาตรงอะไรลูกชิ้นเลยแต่จนเราเอาน่าที่สวยลูกชิ้นเลยลูกชิ้นเลยจนตั้งยันด้านนั้นก็เนี่ยโบลูกชิ้นเลยสร้างลูกชิ้นเนี่ยเช่นชิ้นไหมบางลูกเช่นชิ้นไม่ยากเลยแต่เลยสุดละก็แต่ก็จนเราไม่เสียก็เข้ามาหกตีเลยล่ะตัวจะเก็บเงินเช่นยืมลูกชิ้นลูกตาละตามเอาเงินเช่นยืมกูปั้มปีอาปีเราหมาเบ้ไม่มีอาณาปาวะไทยเมียเอาสับปลาเนี่ยเอา
ตรงนี้ตลาดสุดเลยมีคนเนี่ยมีให้ช่วยเราบ้างเลยโอเคโค้ดนู้นจะยอมไปลงเงินเลยโอเคเชื่อใจในมองเนี่ยจำนวนเนี่ยอินเดียมาเนี่ยทั้งหมดตัวจุ๊บไปเอ๊ะทำไมจำนวนเนี่ยลดเงินอะไรอ่ะที่อธิการอ่านเอาเลขแข่งทายว่าเนาะอ่านเอาอย่างชี้นี่เด็ดเสร็จแต่เนี่ยไปสู้ยาวแต่ดิเต็นนี่ป่ะเนาะดูอ่านนี่พี่เราอ่านเอาที่ใจนะอธิการที่เล่นในแข่งกันต่างใจนะเพื่อต่างชีวิตเพราะอ่านเอาจำนวนว่า แกอารมณ์ซีฟายตัวไหนเช่นที่เราไม่พูดในทุกโลกเดียร์อารมณ์ที่รู้ที่ทุ่นที่สิเนี่ยอารมณ์อยากทำอะไรดูสิแต่ดีใจนั่นนั่นก็เนี่ยท่าพี่เราอยู่ดีอยู่อะไรวุ่นวี่อะไรกันนี่ใจนี่มันพอเพื่อมาไม่ชิวตัวเนี่ยมาส่วนที่อาณาชีนี่เนี่ยพักการนี้สายยาพี่เราช่วยพี่พูดก่อนเช่นที่อาลีก่อนเนาะอยู่ตาด้านเนี่ยจะเกิดอะไรลูกสาวอะไรลูกชิ้นจะเกิดจะเอาเงินอะไรมาอยู่สาวอะไรส่วนไอ้ที่ก็คือว่าเราอารมณ์วันมีตรงอาปีตัวบุญลุ
American Bidonzo, California, Dine Chisai, Shan Sabine, Yinjimu, the Ogata, Doctor Sainte Mau, Iowa Dine Chisai, American Jacai, to move a poet as he to the Ogata, Utain Tunsan, Bong Sunny Dojaraba. Covid 19 Evo Chinese, VOA Sisinego, Yadiatin, Posen, Pionne, Tolinida, the B, a who Sunny Gangu, Ingana, Ali, like Sisinama, Satu Tolina, Jabari. VOA Sisinego, Apina, Tishujara, who Jesu de Mare, the Nonjaja de Luna.
VOA, Kabatwaki, the season, Gani Josu Vareshe, Tama Sumia Mama, Akutakaro, Covid 19 Yoga, Kagwai, Edrago, Seku Gang Gang, Pinsentare, Sata, Sibisi, Lepiro, Tosajaya Ama, Yoga Maku out, Yamnitia, Nini Kaka Manita, a Jampuja Dri Shinijima, the two Sata Sanega, Sambajaja with Satare Yodrigo Tapiro, Sobet Kunet Cook Company out, Pinsin Tajavare, Sata Sanue, Tujare, Social Distancing appears in Rigo, Kabatwa Kidwa Sizangani, Dwachi Jaya Amashe. Kavaka yoga jipinijima, yoga makuna and three tasks on your murigo, near and not dreaming near Vare, yoga, tacho, bukanda chadrija, lane chi, big tagiare, sada sangri, nangandoro miamma, who to pipi, pianpuni javi me, a genu appiwa, pianpuni, a chini mu, the chuniari mamma, yau devau. So where the kuna de ku, balau chatayames, red nyonjajane and he, sang the chugaro, segu gangang ne, pinsi and taja vare, sang the ma, luchani the lumapia, our yo, Lasa, the reeds of worry, the Kunet Cook Company Alma, Hamba Muya, Pinet Yodri Tapi, Pientaja Bare, American Bilangzu, Virginia Pinet Mashide, In at Little Washington, Sore Satan Saimaro, Tanguya Lise, Pinet Binega, Fashion Bonesan, Samajaja with Satare Yodrigo, Tata Bare, A Yodrine, Sweary Tataraja, Social Distancing Loya Yadalu, Lasa, the reeds, say with Asiale, Pienivare.
So between each table, we have these very charming and alluring mannequins.
Sabuera kuna ku jama, hanlo nijare, tegu, chickensia, swimmesia, gone, yugu tatavare. Lasadri is a buena ku jama, drugu tale de due, lurugu quelea yogu, signemale, lupi nidru tisivare.
Sign by Shalepide, Sapo Muji, Patrick O. Cornelva, Washington DC ga, Design Foundry and Signature ပြဿနာရုံကအရုပ်တွေအတွက်အဝတ်အစားနဲ့မိတ်ကပ်ကိုပြင်ဆင်ပေးထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်တွေကမေဖဲအရက်မှာရှိတဲ့ Mr. Fox ဆိုတဲ့အရက်ပါမှာလဲဗီတိုရီယာခက်ကအဝတ်အစားတွေဝတ်ဆင်ထားကြတဲ့အရုပ်တွေကဧည့်သည်တွေတယောက်နဲ့တယောက်နင်းနီကပ်ကပ်ဖြစ်မနေဖို့ကူညီနေပါတယ်။လန်ဒန်မြို့ထဲမှာအရက်ပါ၁၁ခုပိုင်းနဲ့ Inception Group လုပ်ငန်းအုပ်စုကြီးကအရက်ပါမှာအရုပ်တွေသုံးပြီးတော့ Social Distancing လုပ်နေတာဖြစ်ပါတယ်။
Rather than taking out lots of the furniture, we've bought mannequins.
Kondis away to go pay like a jana with Satara, a yoke to go Taladawa. Yes, she said, drink about a surrey around the wall in 80 days. I'll take a second time, a yoke to go with Sapi Tabido, a canema Talado, Bubido, Lubi, the Tianadu, Luri La Chigensia, Seven Zabule, Kondawale. A cool of being sent Tara Sura, the intra Bigrega, Tigo La Chigene, Yoke doing a double Laya Chenelu, Imiri, Pujavale, the Dolly Seven Zare, Tombia Murigo, Yavale.
Inception Group လုပ်ငန်းအုပ်စုကြီးကိုပူးတွဲတည်ထောင်သူ Charlie Gikes ကရှင်းပြနေတာပါ Britain ကစားတောက်ဆိုင်တွေအရက်ပါတွေမှာစပွဲကုန်တွေကိုအနည်းဆုံး2မီတာခွာထားရမယ်ဆိုတဲ့စည်းကမ်းချက်တွေကြောင့်ဆိုင်တွေအတွက်အခက်တွေ့နေကြပါတယ်စည်းကမ်းချက်အတိုင်းသာဆိုရင်ဒီဆိုင်မှာပုံမှန်120လောက်ဧည့်သည်ဆန္ဒကနေ30ကိုပဲဝင်ခွင့်ပြုရမလို့ဖြစ်နေပါတယ်
2 meters would be very difficult the room currently is spaced out
2မီတာခွာထားမယ်ဆိုတော့တော်တော်ကိုမလွယ်တာပါလောလောဆယ်တော့စပွဲတွေကို1မီတာခွဲစီခြားထားပါတယ်ရုပ်တွေရှိတဲ့ဇပွဲနာဆိုရင်တော့အိတ်ထပ်ပို့ပြီးတော့ကတ်ပါတယ်စီးပွားအတွက်အတွက်ပြောရရင်ဇပွဲကုန်တစ်ခုနဲ့တစ်ခုကြားမှာ1မီတာခွဲထက်ကျော်ရင်မကိုက်တော့ပါဘူးအခုက1မီတာခွဲစီခွာလိုက်တော့ပုံမှန်ဧည့်သည်ပမာဏရဲ့60ရာခိုင်နှုန်းလောက်ဖြစ်သွားပါတယ်1မီတာစီတာခွဲထားမယ်ဆိုရင်30ရာခိုင်နှုန်းအထိကျသွားမှာပါအဲ့ဒါဆိုရင်တော့စီးပွားရေးအရာအလုံးမဖြစ်တော့ပါဘူ
းသူတို့ဆိုင်တွေစီလာကြသူတွေယောဂကူးမှဆိုးရိမ်နေစရာမလိုအောင်လိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ထားပေးတယ်လို့ဆိုပါတယ်လစ်သဝေးနီးယားနိုင်ငံFilnius မြို့တော်ကစားတောက်ဆိုင်မှာတော့ကန့်တက်ချက်တွေဖယ်ရှားပြီးစဆိုင်မှာလာစားသူတွေတိတ်မများသေးခင်ဆိုင်ထဲမှာလူတွေရှင်းရှင်းကြီးဖြစ်နေလို့မြင်ရတာစိတ်မချမ်းသာတဲ့ဆိုင်ရှင်ကပထမဗိုလ်မရုပ်တွေတယ်ဒီဘဲအရုပ်တွေထားဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့မြို့ရဲကဒီဇိုင်နာတွေတီးတန့်ချုပ်အဝတ်ထည်တွေရောင်းတဲ့ဆိုင်တွေကိုအားပေးကြောင်းရမယ်လို့ဆုံးဖြတ်ခဲ့တာပါကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ fashion လုပ်ငန်းကိုကူညီရလဲရောင်းနေတာကြောင့်ဒီဇိုင်နာတွေကတော့ကျေးဇူးတင်ကြပါတယ်
не жено посмотреть что кровью вакар
кол не я со ёд တွေကိုအဝတ်စားပြင်ဆင်ပေးနေတော့တချို့ကစိတ်ဝင်စားလာမိကြတယ်အထူးသဖြင့်ဒီဝတ်တွေကိုသဘောကျလို့ဝယ်ခြင်းနဲ့ဘယ်မှာအော်ရာလုပ်လို့ရလဲလို့လာမိကြတာပါ
ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေကလူငယ်တွေအသွားများတဲ့ဂင်စာအရက်မှာလည်းအခုပြန်လည်စီကားနေပါပြီဒါပေမဲ့တတိထားပြီး social distancing လုပ်နေကြသေးတာမဟုတ် cheers one ဆိုတဲ့အရက်ပါနဲ့စားတောက်ဆိုင်မှာလည်းအဲ့ဒီရေနိနိကကဖြစ်မနေအောင်လို့အယုတ်တွေနဲ့ခြားထားပါတယ်။မျောလင်မထားတဲ့အယုတ်တွေကိုတွေးရတဲ့အတွက်ဆိုင်လာသူတချို့ကတော့အစမှအံ့ဩသွားကြပါတယ်
။နောက်ခိုက်တက်တဲ့時は結構ちょっとびっくりします。
ဝင်ဝင်လာခြင်းတော့နည်းနည်းအံ့ဩသွားပါတယ်။ဒါပေမဲ့မြင်ရတာပျော်စရာကောင်းပါတယ်
။နိုင်ငံတကာမှာ COVID-19 ကာယရောဂါကြောင့်ထိခိုက်ခဲ့တဲ့စားတောက်ဆိုင်လုပ်ငန်းတွေဟာပြန်ပြီးစီးပွားရေးဥမော်လာဖို့စ조사နေကြရပါတယ်။ဒီလိုစူးစမ်းတဲ့နေရာမှာအခုလိုမျိုးထူးထူးခြားခြားအယုတ်တွေသုံးပြီးလာစားသူတွေစိတ်ဝင်တစားလဲဖြစ်တခြားဧည့်သည်တွေနဲ့လည်းနိနိကကဖြစ်မနေအောင်လှုပ်ထားတဲ့ဆိုင်တော်တော်များများအခုရှိနေကြပါတယ်ရှင
်အမေရိကန်ဆူရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
1995ခုနှစ်ဇူလိုင်လလယ်ပိုင်းမှာဘော့စနီးယားဆပ်တွေကဘော့စနီးယားနဲ့ဟာဆီဂိုဗီနာမှာရှိတဲ့ကုလသမဂ္ဂဘေးကင်းဇုံကိုချွတ်ချွတ်ဝင်ရောက်ပြီးနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာအဆိုးရွားဆုံးပြစ်မှုကြီးကိုကျူးလွန်ခဲ့ကြပါတယ်။အဲဒါကတော့မွတ်စလင်အမျိုးသားနဲ့ယောက်ျားလေး 8,000 ကျော်ကိုတပ်ဖြတ်ခဲ့ကြတာပါ။စရီဘရီနီစာလူမျိုးရုံးတပ်ဖြတ်မှုကဒီလမှာ25နှစ်ပြည့်ခဲ့ပါပြီ။1990ပြည်လွန်တဲ့အစောပိုင်းမှာယူဂိုစလာဗီးယားပြိုကွဲတာမှာနိုင်ငံကိုစူးစီးတည်ထောင်ထားကြတဲ့မြပြလာတဲ့လူမျိုးစုတွေကြားလူမျိုးစွဲအမျိုးသားရေးစိတ်ဓာတ်တွေကြားမုန်တီးမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်ခဲ့ပြီးယူဂိုစလဗ်စစ်ပွဲတွေဖြစ်ခဲ့ပါတယ်။အရင်ဆုံးခရိုအေးရှားနဲ့စလိုဗေးနီးယားဖြစ်ပြီးနောက်ပိုင်းမှာတော့မျိုးနွယ်စုပေါင်းစုံရှိတဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာတို့မှပေါ်ပေါက်ခဲ့ပါတယ်။စစ်ပွဲစပိုင်းမှာတော့အရှေ့ပိုင်းဘော့စနီးယားဟာဆီဂိုဗီနာမှာအများစုမွတ်စလင်ဘော့စနီးယားမျိုးနွယ်စုတွေဖြစ်တဲ့ဘော့စနီးယက်တွေအများစုနေထိုင်ခဲ့ကြတာပါ ဒါပေမဲ့သုံးနှစ်အကြာမှာတော့ဘော့စနီးယားဆပ်မျိုးသားရေးဝါရီတွေကြောင့်ဘော့စနီးယားလူတို့အပေါ်ချင်းချောက်မှုဖြစ်လာပါတယ်။ထောင်နဲ့ချီတဲ့လူတို့ရဲ့အသက်အိုးအိမ်စည်းစိမ်တွေဖျက်ဆီးခံခဲ့ရပါတယ်။1995ခုနှစ်ဇူလိုင်လ17ရက်နေ့မှာတော့ဘိုးချုပ်ကြီးရက်ကိုမလာတစ်ကိုကဲတဲ့ရီပါဘလစ်ကာဆပ်ကာဘော့စနီးယားဆပ်စစ်တပ်တပ်ဖွဲ့တွေကအကာအကွယ်ပေးထားတဲ့ဆရာဘရနစ်ဆာကိုအတင်းဝင်ရောက်ခဲ့ကြတာပါ။အနည်းအနာကကြေးရွာတွေကနေခိုးလုံလာကြတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုစူးစီးထားရှိရာဆရာဘရနစ်ဆာမြို့ကိုကုလသမဂ္ဂအကာအကွယ်ပေးထားတဲ့ဘေးကင်းဆောင်အဖြစ်ဒီမတိုင်ခင်နှစ်နှစ်ကကြီးညာထားတာပါ။ဆရာဘရနီဆာကိုစားပြတ်တက်တွေဝိုင်းထားပြီးအမျိုးသမီးတွေနဲ့အသက်အငယ်ဆုံးကလေးတွေကိုတီးခြားခွဲဒီနောက်မှာတော့အသက်15နှစ်အထက်အမျိုးသားအလုံးကိုစနစ်တကျတပ်ဖြတ်ခေစားပါတယ်။ဇူလိုင်လ17ရက်နေ့ကနေ25ရက်နေ့အတွင်းမှာပဲလက်နက်မဲ့အမျိုးသားနဲ့ယောက်ျားကလေး8352ဦးကိုဘော့စနီးယားလူမျိုးဖြစ်တဲ့အတွက်တစ်ခုတည်းနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခေကြတာပါ1948ခုနှစ်ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာသဘောတူညီချက်မှာတော့လူမျိုးမျိုးနွယ်စုဘာသာရေးဆိုင်ရာအစုအဖွဲ့တွေကိုတစ်ခုလုံးဖြစ်စေတစ်စိတ်တစ်ပိုင်းဖြစ်စေဖျက်ဆီးပစ်ဖို့ရည်ရွယ်ကျူးလွန်တဲ့လုပ်ရက်တွေကိုမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ထားပါတယ်။ဒါကတော့ဆရာဘရနီဆာမာဖြစ်ခဲ့တာတွေပါလို့ဒီအဖြစ်ပျက်ကိုစုံစမ်းတဲ့ကော်မရှင်ရဲ့2004ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။ဆရာဘရနီဆာအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာတာဝန်အရှိဆုံးနှစ်ဦးကတော့ဘော့စနီးယားဆပ်သမရာရာဒိုဗန်ခရာဇစ်နဲ့သူ့ရဲ့စေဦးစီးချုပ်ရက်ကိုမလာတစ်တို့ဖြစ်ပါတယ်။ယူဂိုစလာဗီးယားနိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးရှေ့မှာသူတို့နှစ်ဦးစလုံးကိုဖမ်းဆီးစစ်ဆေးခဲ့ပြီးစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေမှာပြစ်မှုထင်ရှားတွေ့ရှိခဲ့ပါတယ်။ဆရာဘရနီဆာမာရက်ဆက်ကြမ်းကြုတ်မှုတွေက25နှစ်တာကြာမြင့်ခဲ့ပါပြီ။ဘော့စနီးယားနဲ့ဟာဇီဂိုဗီနာစစ်ပွဲအတွင်းတည်ဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြည်ကွယ်ရပါတယ်။ဒီအချိန်ဟာဆိုရင်ဆရာဘရနီဆာကအဖြစ်ဆိုးကြီးကိုပြန်လည်အောက်မေ့ပြီးလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံစေရေးထပ်ပြီးတော့ပိုင်းဖြတ်ဆောင်ရွက်ကြရမယ့်အချိန်ဖြစ်ပါတယ်။ဆရာဘရနီဆာလူမျိုးရုံးတပ်ဖြတ်မှု25နှစ်မြောက်နှစ်ပတ်လည်ဟာဆိုရင်ဘော့စနီးယားနဲ့ဟာဇီဂိုဗီးနားမှာငြိမ်းချမ်းရေးအရေးကြီးတဲ့အချက်ကိုပြန်လည်သတိပေးရရောက်ပြီးသက်ဆိုင်ရာခေါင်းဆောင်တွေအနေနဲ့ခိုင်မာတဲ့ယုံကြည်မှုအပြန်အလှန်လေးစားမှုနဲ့ပြန်လည်သွေးစည်းညီညွတ်ရေးကိုတည်ဆောက်နိုင်ဖို့အတွက်လှုပ်ဆောင်စရာတွေဆက်လုပ်ဖို့အခွင့်အရေးလည်းဖြစ်ပါတယ်။ဆရာဘရနီဆာလိုဆိုးရွားလာတဲ့အဖြစ်မျိုးထပ်ပြီးတော့မဖြစ်ဖို့ဘော့စနီးယားနဲ့ဟာဇီဂိုဗီးနားအနေနဲ့နိုင်ငံသူနိုင်ငံသားအလုံးအတွက်အနာဂတ်မှာတည်ငြိမ်ပြီးကြွယ်ဝမှုတွေပို့ပြီးတော့ရရှိလာစေရေးအသေးအချာဆောင်ရွက်ဖို့ကအရေးကြီးလာပါတယ
်။ American ဆူရရဲ့သဘောထားမြင်အပေါ်ကိုပြန်ပြလို့ပြီးပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနှာခေါင်းဆီးတက်တာကိုပြည်သူတာဝန်ထက်အနေနဲ့လှုပ်ဆောင်ဖို့အမေရိကန်ထိပ်တန်းဆေးပညာရှင်တွေကပြောဆိုနေကြတယ်လို့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာတော့အများပိုင်းအဆောက်အဦတွေအတွင်းနှာခေါင်းဆီးတက်ဆင်ကြဖို့နှိုးဆော်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်္ဂါနေ့အထိဆိုကမ္ဘာတလောမှာလူပေါင်း73သန်းကျော်ကိုကူးစက်နေပြီးသေဆုံးရသူက6သိန်းနီးပါးရှိနေပြီလို့အမေရိကန်ဂျွန်ဟော့ပကင်စ်စစ်တမ်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့မြန်နှုန်းမြင့် mobile phone ကွန်ရက်အသစ်အတွက်တရုတ်ရဲ့ Huawei ဆက်သွယ်ရေးဆက်ပစ္စည်းကုမ္ပဏီရဲ့အခန်းကဏ္ဍကိုဗြိတိရှ်အစိုးရကကန့်သတ်ပိတ်တန်လိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့ 5G ကွန်ရက်ကိုထူထောင်ရမှာ Huawei စက်ကရီယာတွေကိုမတုံ့တော်တာဟာကွန်ရက်လုံခြုံရေးအတွက်အကောင်းဆုံးဖြစ်မယ်ဆိုရဲနိုင်ငံတော်ဆိုင်ဘာလုံခြုံရေးဗဟိုဌာနအကြံပေးချက်ကိုအစိုးရကသဘောတူခဲ့တယ်လို့ဗြိတိန်ယဉ်ကျေးမှုဝန်ကြီးကအင်္ဂါနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါ့အပြင်ဗြိတိန်ဆက်သွယ်ရေး operator တွေအနေနဲ့ဗြိတိန်နိုင်ငံရဲ့ 5G ကွန်ရက်အတွက်လက်ရှိသုံးနေတဲ့ Huawei ရဲ့ဆက်ပစ္စည်းတွေကို2029ခုနှစ်မှာအပြီးဖယ်ရှားပြန်မှာဖြစ်ကြောင်းလဲဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအထူးပြုလူနာနောက်ထပ်တစ်ယောက်တိုးလာတဲ့အတွက်စုစုပေါင်းရောဂါကူးစက်ခံရသူ339ယောက်ရှိသွားပါပြီ။အခုရောဂါပိုးတွေ့တဲ့အသက်39နှစ်အရွယ်အမျိုးသမီးဟာ UAE နိုင်ငံကနေပြန်လာတာဖြစ်ပြီး အတော်အလာကန့်တတ်ထားသူလည်းဖြစ်ပါတယ်။ပိုးကင်းစင်သွားသူ261ယောက်နဲ့တေဆုံးရသူ6ယောက်ရှိပါတယ်။ဇူလိုင်14ရက်အတွက်စောင့်ကြည့်လူနာအသစ်ကတော့29ယောက်ရှိတာပါ။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ရောဂါပိုးအကူးစက်ခံရသူလူနာတွေကိုတိမ်တဆင်းရှာဖွေသွားမယ်လို့ပြည်ရေးဝန်ကြီးကပြောပါတယ်။နိုင်ငံတွင်းဒီရောဂါကူးစက်မှုနဲ့အသေးပြောက်နှုံမြင့်တက်နေပြီးနိုင်ငံတွင်းတချို့နေရာတွေမှာတင်းကျပ်တဲ့အသွားအလာကန့်သတ်ချက်တွေပြန်ချထားခြင်းကိုအခုလိုပြောလိုက်တာပါ။ဗိုလ်တဖူးနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုတက်မှာကြပါစေ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်ပါပါ
This program has come to you from the Voice of America, Washington.